Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ VOA American အသံရဲ့2023ခုနှစ်နိုဝင်ဘာလ16ရက်နေ့ဂျာတာပရီနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ3249လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်။
ဂါဇာမှာရှိတဲ့ El Shifa စေယုံကိုဝင်ရောက်စီးနင်းခဲ့ပြီးတဲ့နောက် Hamas အဖွဲ့ပိုင်းလက်နက်တွေထောက်လိုင်းပစ္စည်းတွေနဲ့ဆက်သွယ်ပစ္စည်းတွေတွေ့တယ်လို့ Israel ကပြောပါတယ်။ American သမ္မတနဲ့တရုတ်သမ္မတတို့နှစ်ဦး American ပြည်အောင်စုမှတွေ့ဆုံပြီးတော့အခုလိုခေါင်းဆောင်နှစ်ဦးမျက်နှာချင်းဆိုင်တွေ့ဆုံမှုဟာတစ်ဖက်နဲ့တစ်ဖက်ပူးပြီးတော့နားလည်မှုရှိလာအောင်ဖြစ်တယ်လို့သမ္မတ Joe Biden ကပြောပါတယ်။ဒီခိုင်ပြည်နယ်အပါဝင်မြန်မာနိုင်ငံတွင်းကပြည်ပခါရီတိုးမြင့်ကျေပြန့်လာတဲ့အပေါ်မှာအလွန်တရာစိုးရိမ်ပူပန်တဲ့အကြောင်းကုလသမဂ္ဂအတွင်းမှူးချုပ်ကပြောလိုက်ပါတယ်။
ဒီသတင်းနဲ့အပြင်ချက်မယောမှာစစ်ကောင်စီတပ်ဖက်ကလက်နက်ချတဲ့အကြောင်းပလဲမျိုးလုံခြုံရေးအခြေအနေတပရင်းကအစိုးရအမှုထမ်းတွေရေဦးကိုပြောင်းရွှေ့မှုမြို့သိမ်းစစ်စင်ရေးတွေအပေါ်နိုင်ငံတကာသုံးသက်ချက်ဆတဲ့သတင်းဆောင်မတွေကိုလည်းနားဆင်ရပါမယ်။အပတ်စဉ်ခဏတွေထဲမှာတော့ Editor နဲ့ဆွေးနွေးကန် Gen Z အကစားအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်။အခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုငိမ့်ချန်အေးကပြောပြပေးပါအောင်ရှင်။
အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီကျင်းပင်တို့နှစ်ဦးဟာအမေရိကန်ပြည်ထောင်စုဆန်ဖရန်စစ္စကိုမှာတွေ့ဆုံခဲ့ကြပြီးအခုလိုခေါင်းဆောင်နှစ်ဦးမျက်နှာချင်းဆိုင်တွေ့ဆုံမှုဟာတစ်ဖက်နဲ့တစ်ဖက်ပိုပြီးနားလည်မှုရှိလာအောင်ဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။အာရှပစိဖိတ်ဒေသဆိုင်ရာစီးပွားရေးပူးပေါင်းဆောင်ရွက်မှုဖိုရမ် APEC ညီလာခံအဖြစ်မှာခေါင်းဆောင်နှစ်ဦးတွေ့ဆုံခဲ့ကြတာပါ။နှစ်ဖက်ကြားတင်းမာမှုတွေဟာပဋိပက္ခအဆင့်ထိမရောက်သင့်ဘူးလို့သမ္မတဘိုင်ဒန်ကပြောဆိုသလိုတရုတ်သမ္မတရှီကလည်းတစ်ဖက်နဲ့တစ်ဖက်ကြောခိုင်းကြဖို့ဆိုတာနီးလမ်းမကျဘူးလို့တုံ့ပြန်ပြောဆိုပါတယ်။ဒါဟာတစ်နှစ်အတွင်းခေါင်းဆောင်နှစ်ဦးကြားပထမဆုံးအချိန်တွေ့ဆုံပြီးနှစ်နိုင်ငံကြားဆေးတင်းမာမှု၊မွေးရဆေးဝါးပြဿနာ၊ AI ၊ဉာဏ်ရည်တုကိစ္စတွေကိုဖြေရှင်းနိုင်ဖို့မျှော်လင့်ထားကြတာပါ။ဒါပေမဲ့လည်းကြီးကြီးမားမားသုံးတရားဖြေရှင်းမှုလုပ်နိုင်မယ်လို့တော့နှစ်ဖက်တာဝန်ရှိသူတွေကြားမျှော်လင့်ချက်ကြီးကြီးထားထားတာမရှိပါဘူး။ထိုင်ဝမ်အရေးတောင်တရုတ်ပင်လယ်ပင်ကိစ္စဣသရေဟာမတ်စ်ပွဲယူကရိန်းကိုရုရှားချုပ်ကျော်မှုမြောက်ကိုရီးယားအရေးလူအခွင့်အရေးစတဲ့ကိစ္စတွေဆွေးနွေးဖို့ရှိပြီးဒီကိစ္စရဲ့အားလုံးအပေါ်မှာနှစ်ဖက်ကြားသဘောထားမတူညီတာတွေရှိနေတာပါဆွေးနွေးမဲ့အထက်အဓိကအကြောင်းအရာတွေထဲမှာနှစ်ဖက်စစ်ဖက်ဆက်ဆံရေးပြန်ဖွင့်ဖို့ဆိုတာလည်းပါဝင်ပါတယ်ဂါဇာကအကြီးဆုံးဆေးရုံ El Shifa ကိုဗုဒ္ဓဟူးနေ့အစောပိုင်းကဣသရေလတပ်တွေဝေရောက်စီးနင်းခဲ့ပြီးနောက်ပိုင်းမှာHamas အဖွဲ့ပိုင်းလက်နက်တွေထောက်လိုက်ပစ္စည်းတွေနဲ့ဆက်သွယ်ရေးပစ္စည်းတွေတွေ့ရှိခဲ့ကြောင်း Israel ကပြောပါတယ်။ Israel ကာဝေးတပ်ဖွဲ့ IDF ရဲ့ဗီဒီယိုထုတ်ပြန်ချက်ထက်မှာစစ်ရုံတွင်ဝင်စီးနှင်းတဲ့မြင်ကွင်းနဲ့အတူသိမ်းဆည်းရမိတဲ့ဆိုတဲ့စစ်ပစ္စည်းတွေကိုတွေ့မြင်ရပါတယ်။ Hamas အဖွဲ့ရဲ့ကျန်းမာရေးဝန်ကြီးဌာနဘက်ကတော့ Israel စစ်တပ်ကဘာလက်နက်မှမတွေ့ဘူးလို့တုံ့ပြန်ပါတယ်။ Israel ဝန်ကြီးချုပ် Benjamin Netanyahu ကတော့ဂါဇာကမ်းမြောင်မှာအစ္စရေးတပ်ဖွဲ့တွေမရောက်နိုင်တဲ့နေရာမရှိကြောင်းနဲ့ဟာမတ်စ်လူသားသမားတွေအတွက်ပုံစံအမြင်မရှိသလိုခေါလုံစရာနေရာမရှိဘူးလို့ကြေညာချက်ထုတ်ပြန်ပါတယ်။ဟာမတ်စ်တွေကိုခြေမုံပြီးဒဇာကန်တွေကိုပြန်ကယ်ထုတ်မယ်လို့အစ္စရေးခေါင်းဆောင်ကဆိုပါတယ်။ဂါဇာကျွမ်းရေးဝန်ကြီးဌာနရဲ့အကြီးအကဲအရာရှိရဲ့ပြောဆိုချက်ကတော့အစ္စရေးတပ်ဖွဲ့ဝင်တွေဟာအရေးပေါ်တဲ့ခွဲစိတ်ခံနေအပါဝင်ရှီဖာကမြေရောက်ခန့်တဲ့အခြားအဆောင်တွေကိုဝင်ရောက်ဖျက်ဆီးခဲ့တယ်လို့ပြောပါတယ်။စီးနင်းမှုတွေစတင်ပြီးနိုင်ပိုင်းအကြာထိသူတို့ကအဲ့ဒီမှာရှိနေတုံးပဲလို့ဆေးဟွန်တဲကနေဖုန်းနဲ့ဖြေချခဲ့ပြီးလူနာတွေအမျိုးသမီးတွေနဲ့ကလေးတွေကြောက်လန့်နေကြတယ်လို့ဆိုပါတယ်ဆေးဟွန်တွေအခြေအနေကိုတော့တီးကြအတီးပြုတ်နိုင်မှုလက်ရှိမှာခက်ခဲနေပါတယ်ရုရှားထိမ့်ချုပ်ထားတဲ့ခရိုင်းမီးယားအနောက်ပိုင်းခတ်ဆွန်ပြည်နယ်တဲကနီပရိုမြစ်ရှေ့ဘက်ကန်းကိုယူကရိန်းတပ်ဖွဲ့ဝင်တွေခြေကုပ်ယူနိုင်ပြီဖြစ်ကြောင်းယူကရိန်းဘက်ကပြောလိုက်ပါတယ်အခက်ခဲတွေကြားတဲကပဲယူကရိန်းကာဝေးတပ်ဖွဲ့တွေဟာဘေဘက်ကမ်းမားဘက်မှာခြေကုပ်ယူထားနိုင်တယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီရဲ့စစ်ဦးစီးချုပ်အန်ဒရေးရက်မတ်ကအင်္ဂါနေ့ကပြောခဲ့တာပါရုရှားသစ္စာကန်ခါဆွန်ပြည်နယ်အုပ်ချုပ်ရေးမှူးဗလာဒီမီယာဆယ်တိုရဲ့ပြောဆိုချက်မှာတော့ယူကရိန်းတပ်တွေဟာနီပရိုမြစ်အရှေ့ဘက်ကမ်းမှာခြေကုပ်ယူထားတာမှန်ပေမဲ့အုပ်စုငယ်လေးတွေအနည်းနဲ့သာဖြစ်ပြီးပိတ်မိနေတာဆုံးရှုံးမှုကြီးကြီးမားမားရှိနေတယ်လို့ဆိုပါတယ်ယူကရိန်းဘက်ကမဟာဗျူဟာရရေးပါတဲ့မြစ်အရှေ့ဘက်ကမ်းကိုရုရှားဘက်ကိုထိုးစစ်ဆင်ဖို့ကြိုးပမ်းနေတာမှာမြစ်ကသဘာဝအတားအဆီးဖြစ်နေပြီးတော့ယူကရိန်းတပ်တွေခါဆွန်ဒေသအတွင်းပိုင်းကတဆင့်ရုရှားသိမ်းပိုက်ထားတဲ့ခရိုင်းမီးယားတဲကိုပြန်လည်ချစ်တက်ဖို့တားဆီးနေပါတယ် ယူကရိန်းတောင်ပိုင်းစစ်ဌာနချုပ်ရဲ့ပြောရေးဆိုခွင့်ရှိသူနတလီယာကတော့ယူကရိန်းတပ်တွေဟာမြစ်ကြောင်းတစ်လျှောက်ရုရှားတပ်တွေဘက်ကိုဖိအားပေးနေနိုင်ပြီးရှေ့တန်းတပ်တွေဟာလှုပ်တာလှဲ့တာအနေထားလို့ဆိုပါတယ်ယူကရိန်းဘက်ကဒီလိုနီပရိုမြစ်အရှေ့ဘက်ကမှတိုးတက်မှုအနည်းငယ်ရှိနေပေမဲ့ယူကရိန်းရဲ့တံပြန်ထိုးစစ်ကြီးတစ်ခုလုံးကတော့နှေးခွေးနေစေပဲလို့လေလာသူတွေကသုံးသပ်ထားကြပါတယ်
တန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါရဲ့ရှင
်ဗီအိုအမေရိကန်တန်ရဲ့မနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာမြန်မာနိုင်ငံရှမ်းပြည်နယ်မြောက်ပိုင်းလောက်ကင်ဒေသမှာပိတ်မိနေတဲ့ထိုင်းနိုင်ငံသားတွေတဲကပထမဆုံးအသုတ်ဖြစ်42ဦးကိုကယ်တင်နိုင်ခဲ့ပြီးထိုင်းမြန်မာနယ်စပ်တချိလိမြို့ကိုရောက်ရှိလာပြီဖြစ်တယ်လို့သိရပါတယ်။သူတို့ကိုနိုဝင်ဘာ16ရက်နဲ့18ရက်မှာထိုင်းဘက်ကလွှဲပြောင်းယူမယ်လို့ထိုင်းဝန်ကြီးချုပ်ကနိုဝင်ဘာ19ရက်နေ့ကသတင်းတောက်တွေကိုပြောထားပါတယ်။ကြံရှိနေတဲ့ထိုင်းနိုင်ငံသားတွေပြန်ယူခေါ်ယူနိုင်ဖို့လဲထိုင်းမျိုးသားလူမျိုးရေးကောင်စီဘက်ကကြိုးပမ်းနေတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံသား42ဦးကမြန်မာစစ်ကောင်စီအာဏာပိုင်တွေအကူအညီနဲ့ရှမ်းပြည်နယ်လောက်ကင်ကနေဝတိုင်းသားနယ်မြေကိုဖျက်ပြီးတချိလိတ်ထိအထူးမော်တော်ယာဉ်ဘတ်ကနဲ့ရောက်ရှိလာတယ်လို့သိရပါတယ်။တချိလိတ်မြို့ကိုနိုဝင်ဘာ15ရက်နေ့မှာရောက်ရှိချိန်မှာတော့ထိုင်းဘက်ကတာဝန်ရှိသူတွေနဲ့စေကူတရေးအဖွဲ့တွေကသူတို့ကိုကျမ်းမာရေးစစ်ဆေးမှုတွေလှုပ်ဆောင်ပေးခဲ့တယ်လို့ထိုင်းဘက်ကလာတဲ့သတင်းတွေအရသိရပါတယ်။ရှမ်းပြည်နယ်လောက်ကင်ဘက်မှာပိတ်မိနေတဲ့ထိုင်းနိုင်ငံသားပေါင်း200ကျော်ရှိတယ်လို့သိရပြီးအများစုဟာတရုတ်နိုင်ငံသားတွေပိုင်ဆိုင်တဲ့ဒုစရိုက်လောင်းကစားလုပ်ငန်းပြည်ထစာလုပ်ငန်းအွန်လိုင်းလိမ်လည်ခိုင်းရဲ့ call center တွေမှာအတင်းအကျပ်ခိုင်းစေခံရတယ်လို့ဆိုပါတယ်ရခိုင်ပြည်နယ်ပအဝင်မြန်မာနိုင်ငံတွင်ပြည်ပကတွေတိုးမြင့်ကျယ်ပြန့်လာတဲ့ပေါ်အလွန်တရာစိုးရင်ကြောင်းနဲ့သက်ဆိုင်ရာအစုအဖွဲ့တွေအနေနဲ့နိုင်ငံတကာလူသားချင်းစာနာမှုဥပဒေတွေကိုလေးစားလိုက်နာပြီးအရက်သားတွေကိုတပ်ဆောင်းသမျှအကာအကွယ်ပေးကြဖို့ကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းပန်ကြားလိုက်ပါတယ်မြန်မာနိုင်ငံတွင်ပြည်ပကတွေကြောင့်အိုးအိမ်ဆုံးခွာပြေးကြတဲ့ဒုက္ခသည်နှစ်သန်းကျော်သွားပြီလို့လည်းကုလချင်းညာချက်မှာဖော်ပြထားပါတယ်အရေးပေါ်လူသားချင်းစာနာမှုအထောက်ပံ့တွေအတားအဆီးမရှိပို့ပေးနိုင်ရေးအတွက်လည်းပန်ချထားပြီးကုလသမဂ္ဂအေဂျင်စီတွေနဲ့မိတ်ဖက်အဖွဲ့အစည်းတွေဘေးကင်းလုံခြုံရေးအတွက်လည်းလွန်တရာအရေးကြီးတယ်လို့ကုလတွင်းရင်းမှုချုပ်ရုံးရဲ့ပြောခွင့်ရသူကထုတ်ပြန်ပါတယ်တိုက်ပွဲတွေမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကညီနောင်မဟာမိတ်၃ဘွဲ့ရဲ့10-20စစ်စင်ရေးမှာစစ်ကောင်စီစခန်းတွေကိုစတိုက်သိမ့်ပိုက်နေပြီးသိမ့်ပိုက်နိုင်တဲ့စစ်စခန်းပေါင်း150နီးပါးထိရှိလာပြီလို့ MNDAA ကိုကန့်အဖွဲ့ကထုတ်ပြန်ပါတယ်တစ်ချိန်တည်းမှာပဲ71စစ်စေးလုံနေတဲ့ KNI ပူပေါင်းတပ်ဖွဲ့တွေဟာရိုက်ကော်မြို့တဲထိဝင်ရောက်ပြီးရိုက်ကော်တက်ကစုံမှာတဆွဲထားတဲ့တပ်မ66လက်အောက်ခံတပ်ရင်းတွေကိုတိုက်ခတ်ခဲ့ပါတယ်။တိုက်ပွဲတွေတွင်စစ်ကောင်စီတပ်ရင်းမှုအပါအဝင်တပ်ဖွဲ့ဝင်အတော်များများသေဆုံးပြီးတပ်ခွဲမှု2ဦးပါဝင်စစ်ကောင်စီတပ်ဖွဲ့ဝင်32ဦးလက်နက်ချခဲ့တယ်လို့ KNTF ကဗီဒီယိုမှတ်တမ်းနေတဲ့ကွာထုတ်ပြန်ထားပါတယ်။အခုသတင်းပတ်တွေထဲမှာအမေရိကန်လွှတ်တော်မှ2024ခုအတွက်အပိသက်အသုံးစိတ်ဘတ်ဂျက်အတွက်အတည်ပြုနိုင်မှုထပ်မံနှောင့်နှေးခဲ့လို့မြန်မာအတွက်အကူအညီနဲ့ပတ်သက်ပြီးဆွေးနွေးနိုင်မှုကအနည်းဆုံးလာမယ့်နှစ်အစောပိုင်းထိရွေးဆိုက်ရဖို့ရှိနေပါတယ်။အစိုးရကလက်ရှိအသုံးစိတ်အတိုင်းခွင့်ပြုပေးမဲ့ရည်တို့ဘတ်ဂျက်ကိုပဲလွှတ်တော်မှာလာမယ့်နှစ်အစောပိုင်းထိဆက်လက်တည်တံ့တိုးဖို့ရှိနေတာပါ။ဒီထက်မှာ2023ခုနှစ်မြို့သားကာဝေးရေးလုတ်ပိုင်ခွင့်အက်ဥပဒေ NDAA ရဲ့အောက်မှာအတည်ပြုခဲ့တဲ့ဘာမာအက်ဥပဒေလည်းပါဝင်နေပါတယ်။ဒါပေမဲ့2024ခုနှစ်ဘတ်ဂျက်မှာတော့မြန်မာအတွက်အကူအညီတွေဘလို့ဆက်ပြီးပေးသွားမလဲဆိုတာနဲ့ပတ်သက်တဲ့ကွဲပြားတဲ့အမြင်တွေကိုညှိနှိုင်းဖို့အထက်လွှတ်တော်နဲ့အောက်လွှတ်တော်မှာဆွေးနွေးဖို့လိုအပ်နေတာပါဒီမိုကရက်တစ်အများစုရှိတဲ့အမေရိကန်အထက်လွှတ်တော်ရဲ့2024ခုနှစ်ဘတ်ဂျက်မူကြမ်းမှာမြန်မာအတွက်လူသားချင်းစာနာမှုထောက်ထားမှုဆိုင်ရာအကူအညီတွေနဲ့ဒီမိုကရေစီမြင့်တင်ရေးအစီအစဉ်တွေအတွက်ရမုံငွေတွေပိုးပါဝင်မှုရှိပါတယ်ဒါပေမဲ့အတည်ပြုဖို့နှောင့်နှေးနေတာနဲ့တချို့အစီအစဉ်တွေကို Republican အများစုရှိတဲ့အောက်လွှတ်တော်ကဖျက်တောက်မှာကိုစိုးရင်ကြောင်းမြမအရေးတက်ကြွလှုပ်ရှားသူတွေကထုတ်ဖော်ပြောဆိုတာတွေလည်းရှိနေပါတယ
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုငင်းချဲအေးတင်ပြပေးခဲ့တာပါရှင်အခုတော့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုတလဲနားဆင်ချရပါမယ်မြန်မာပြည်နယ် မွန်ပြည်နယ်6နှစ်ခွခြေရွာဘက်ကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်မှနှစ်နှစ်လောက်အောက်ခံအင်အား50ပါစစ်ကြောင်းနဲ့ကရင်အမျိုးသားလူမျိုးရေးတပ်မတော်နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်ကတရားစင်ကျော်တေဆုံ23ဦးလက်နက်ချခဲ့တယ်လို့အမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝန်ကြီးဌာနကသတင်းထုတ်ပါတယ်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
ကရင်ပြည်နယ်ကြိုင်းစိတ်ကြီးမြို့နယ်နဲ့မွန်ပြည်နယ်ကြိုင်မျိုးမြို့နယ်နှစ်ဆက်မွန်ပြည်နယ်အပိုင်း6နှစ်ခွကြီးပါဘက်မှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်တွေပူးပေါင်းတပ်ဖွဲ့တွေကနေ့စဉ်ရက်ဆက်တိုက်ပွဲတွေဖြစ်ပွားနေပြီးနိုဝင်ဘာလ23ရက်နေ့က6နှစ်ခွတရားဘက်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲမှာတော့စစ်ကောင်စီဘက်ကတေဆုံးမှုတွေနဲ့23ယောက်လက်နက်ချခဲ့တယ်ဆိုပြီးပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပါတယ်
အော်သူဥစားကဘုံမူတယောက်ပါဝင်အဲဟိုလည်းသူတို့တိဆုံးတယ်တိဆုံးပြီးတော့23ယောက်လက်နဲ့ချရင်းဝင်တယ်ဟုတ်23ယောက်စောင်းစောင်းကတရားမှာပေါ့နော်ဟုတ်ကဲ့အဲကျွန်တော်တို့ဥစားကတော့တုတ်ပန်းဥပဒေရပဲသူတို့ကျွန်တော်တို့ဥစားဟိုဥပဒေတိုင်းပဲခြားရတယ်သူတို့နှိမ့်ဆွဲညှဉ်းပန်းခြင်းမရှိဘူးသူကလည်းစီစီနှင်းနှင်းကျတော့ရရည်တယ်ဟာသူတို့ရဲ့စီဥစားကတော့နေဦးထိုင်မှုစောင်းမှုလာမှုအားလုံးကတော့ MOU ရတော့စီစဉ်ပေးမှာပါဟုတ်ကဲ့ကျွန်တော်အားလုံးMOD ရပဲဒါသူတို့ပါဖြစ်ချင်တယ်ဖြစ်ချင်တဲ့ဟာတွေကိုကျွန်တော်ဆောင်ရပေးမယ်သူကတော့နည်းနည်းဆွေးနွေးမှုတော့ကျွန်တော်အရင်ရယူထားပါတယ်အဲအခုချိန်ကြီးတော့ကျွန်တော်တို့ဒီမှာပဲရှိသေးတယ်တချို့ပြန်လို့မယ်ဆိုရင်ကျွန်တော်တို့ကပြန်ဖို့အတွက်စီစဉ်နေတယ်အဲမပြန်လို့ကျွန်တော်ငါပူပေါင်းနေတယ်ဆိုပူပေါင်းမယ်ဒါမှမဟုတ်လေတစ်နိုင်ငံမှာလောလောဆယ်နဲ့ဆိုလဲကူညီပေးမှာပေါ့နော်အဲ့ဒီစီစဉ်တော့ကျွန်တော်မှရှိပါတယ
်အခုဆိုရင်ကရင်ပြည်နယ်တဲကဂျိုင်းစိတ်ကြီးကော့ပိုရိတ်ဖာပွန်မြို့တွေမှာစစ်ကောင်စီဘက်ကဌာနဆိုင်ရာယုံနေတိုက်ခိုက်ခံရပြီးတဲ့နောက်စီအေးရတင်းမာနေတဲ့အခြေအနေတွေလည်းရှိနေတယ်လို့ပြောပါတယ်
။ထေရုံယုံတို့ဒီစက်ဆိုင်ရာလာဝကယုံတို့ဒီယုံမောင်းဆုံးပေါ့နော်ယုံမောင်းဆုံးကတော့ယုံထဲမှာဘယ်သူမှမရှိတော့ဘူးမြို့မှာလည်းထောက်ချားနေတယ်။အဲသူတို့ကအဲယုံဝန်ထမ်းတွေတော်တော်များစစ်တပ်ထဲမှာပဲတော်ပြီးတော့နေထိုင်နေလူရှိတယ်လို့ဆက်ပြီးတဲ့လူတွေရှိတယ်။အချို့လည်းကိုမျိုးကိုရောင်ပြန်သွားတဲ့လူတွေရှိတယ်။ကျန်းသေးပြီပေါ့နော်ဟိုဒီအပြင်ဒီနယ်မှာဆိုလို့ရှိရင်လည်းဖာပွန်တို့ဒီကျွန်တော်တို့ဒီကော့ဂရိတ်တို့မြို့တွေမှာလည်းအကောတော့ကအများကြီးပြောရမယ်ဟိုအသင်းနေထားပေါ့နော်ကျွန်တော်တို့အစီအစဉ်တင်မှနေတဲ့နေသားများမှာအကောလုံးရှိနေကြတာ
စစ်ကောင်စီဘက်ကလည်းအခုလိုမျိုးတိုင်ရင်းတွေထဲမှာအစုလိုက်အပြုံလိုက်တည်ဆုံတာလက်နဲ့ချတာတွေဖြစ်လာတဲ့အတွက်မြေပြင်မှာခြေလျင်ထိုးစစ်မလုပ်တော့ဘဲလက်နဲ့ကြီးတွေနဲ့သာဇက်တိုက်ပစ်ခတ်မှုတွေလုပ်နေတယ်လို့လည်းဆိုပါတယ
်ဟိုကျွန်တော်တို့ကမနော်ကော့ဂရိတ်မှာဆိုလို့ရှိရင်မနေရလဲဒီနေ့ရောပေါ့နော်ဟိုခလရကူရခွန်ကနေရောလည်းဟိုအမြောက်နဲ့ပြင်းကြီးဆက်ရရောဖြစ်တယ်နောက်ပြီးတော့ဆိုင်ဝဒီနေပြည်တော်ကောပေါ့နော်အဲ့လည်းနဲ့ဒီနေ့ဒီကောင်းလေးတော့လေအင်းကြရအောင်ဖြစ်တယ်ပဲလို့ဖြစ်လဲဆိုတမိုင်ကုန်းတို့တရာဦးတို့အဲ့ဒီကစီရွာလေးကိုဆန်းဆန်းပြနေတော့ဗောနော
်6နှစ်ခွတရာဂိတ်တိုက်ပွဲမှာတော့ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL ကရင်အမျိုးသားကာကွယ်ရေးတပ်ဖွဲ့ KNDO ကော်သူလေအာမီပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တို့ဟာ6နှစ်ခွတရာ6နှစ်ခွကြီးရွာကြိုင်မယောကြိုင်ရင်စိတ်ကြီးလမ်းတွေကိုပူးပေါင်းတပ်ဖွဲ့တွေဘက်ကထိန်းချုပ်ထားပါတယ်ရှင
်မအေးအေးမှာပါရှင်စကိုင်းတိုင်းပလဲမြို့မှာဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေကမြို့ကိုဝိုင်းထပြီလို့သိရပါတယ်။တချိန်တည်းမှာပဲစလင်းကြီးမြို့နယ်ကြတဲ့ကျေးရွာရဲစခန်းနဲ့စစ်ကောင်စီပူးရဲစခန်းကိုဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တွေကသိမ်းယူလိုက်ပါတယ်။ဒီအကြောင်းကိုခင်မောင်စုမင်းကပြောပြပေးပါအောင်ရှင်
။စကိုင်းတိုင်းပလဲမြို့ကိုဒေသကာကွယ်ရေးတပ်ဖွဲ့ PDF အဖွဲ့ပေါင်းစုံကနေမင်းညကဝိုင်းထားလိုက်ပြီးမြို့တွင်းမှာလည်းရဲစခန်းနဲ့စစ်ကောင်စီတပ်တွေကိုတိုက်ခိုက်တာတွေရှိနေပါတယ်။မင်းမနဲ့ပိုင်းကနေနေ့လယ်ပိုင်းအထိရဲစခန်းကိုဝိုင်းဝန်းတိုက်ခိုက်ရမှာရဲသုံးဦးသေဆုံးခဲ့တယ်လို့ PDF ခေါင်းဆောင်တဦးဖြစ်တဲ့စကိုင်းတိုင်းလွတ်တော်ရွေးကောက်ခံကိုစလဲဦးထွန်းထွန်းဝင်းကပြောပါတယ်။
ပလဲမြို့ကိုကျွန်တော်တို့ဒီရင်းဝင်ထဲမှာရှိတဲ့ဒီပကဖတွေအဲ PDF တိုင်ရင်းနေပေါ့နော် PDF တိုင်ရင်းနေဖွဲ့ပေါင်း22ဖွဲ့ရနေပြီးတော့အဲကျွန်တော်ဝင်ပြီးတော့တိုက်လိုက်ပေါ့နော်ခဏခွဲလောက်မှာမြို့လေးဟိုစတိုက်တယ်7နာရီလောက်မှာဒီရဲစခန်းနဲ့ထွေဦးယုံရဲနောက်ပြီးတော့သူတို့တက်ဆွဲနေတဲ့ထားကြတော့3နေရာအဲတပိုင်းနဲ့တိုက်တော့ဒါမဲ့အဲကျွန်တော်အကုန်လုံးပိန်ပိုင်နိုင်တဲ့အခြေအနေမရှိသေးဘူးပေါ့နော် 7 နာရီလောက်ကနေပြီးတော့နေ့လေ10နာရီလောက်ထိအေးတိုက်ပွဲဖြစ်နေတယ်အဲစနေညမျိုးနဲ့ကြတဲ့ရွာဘက်ကနေသူကစစ်ကြောင်းနှစ်ကြောင်းခွဲပြီးတော့ပလဲကိုဝင်လာနေတာပေါ့ဝင်လာတဲ့အခုချိန်ကြီးတော့မြူတဲကိုမရောက်သေးဘူး ဖြုံးသားကြီးလာတယ်ထင်ပြီးတော့နည်းနည်းနောက်ပြန်ဆုတ်လိုက်တာမြို့ပြည်ရဲ့ရဲဘော်တွေကဝိုင်းထားတယ်ဝိုင်းထားတယ်နောက်ပြီးတော့မြို့တော်မှာလည်းကျွန်တော်တို့မြို့ထဲမှာလည်းရှိနေတယ်နေရာယူထားကြတယ
်မနေ့ကတိုက်ပွဲမှာအရသားတဦးသေဆုံးပြီးဒဏ်ရာရရှိသူ2ဦးရှိတယ်လို့လည်းသိရပါတယ်ပလဲမျိုးကံတွေကတော့မျိုးကံနေခိတရှောင်းနေကြရပြီးရဲနဲ့တက်မိသားစုဝင်တချို့ပဲမျိုးထဲမှာကြံတော့ပါတယ်ပလဲမျိုးကိုစစ်ကြောင်းနှစ်ကြောင်းခွဲပြီးလာနေတဲ့စစ်ကောင်စီတပ်နဲ့ရဲတပ်ဖွဲ့ဝင်တွေဟာဒေသခံကာကွယ်ရေး PDF တွေစူပေါင်းတိုက်ခိုက်လို့ဆလင်းကြီးမျိုးနယ်ဂျဒက်ကျေးရွာရဲစခန်းကနေဆုတ်ခွာသွားကြတာလို့ PDF ခေါင်းဆောင်တဦးဖြစ်တဲ့ဘိုးအိုင်စီကပြောပါတယ်အဲ့ဒီဆုတ်ခွာသွားတဲ့အထက်ကစစ်ကောင်စီတပ်ဟာမူလကပလဲမြို့ကနေလာခဲ့တာဖြစ်ပြီးဒီလနိုဝင်ဘာ12ရက်နေ့ကစလင်းကြီးမြို့နယ်ဂျဒက်ကျေးရွာရဲစခန်းကိုစစ်ကူလာခဲ့တာဖြစ်တယ်လို့သူကပြောပါတယ်အဲ့ဒီစစ်ကောင်စီစစ်ကူတပ်ဟာပလဲနဲ့စလင်းကြီးကြားကကျေးရွာတူဟာကိုမိရှုခဲ့တယ်လို့လည်းပြောပါတယ်ဒေသကာကွယ်တပ်ဖွဲ့ PDF တွေကလည်းလမ်းတလျှောက်ကြားပြတ်တိုက်ခိုက်ခဲ့ကြတဲ့အတွေ့အဲ့ဒီစစ်ကောင်စီတပ်ဖွဲ့တွေအကြအဆုံးရှိပြီးလက်နက်လေးလက်သိမ်းဆီးရရှိမိတယ်လို့ဆိုပါတယ်ကျေကျေးရွာကရဲစခန်းကိုသူတို့ဒေသကာကွယ်ရေး PDF ပူးပေါင်းတပ်ဖွဲ့ဝင်တွေကဒီလနိုဝင်ဘာလ12ရက်နေ့ကလေးကနေတိုက်ခိုက်ခဲ့ရာမနေ့ကတော့စစ်ကူလာတဲ့စစ်ကောင်စီတပ်တွေနဲ့အတူရဲတပ်ဖွဲ့ဝင်တွေကသူတို့မိသားစုတွေကိုခေါ်ပြီးပလဲမျိုးဘက်ကိုပြန်လည်ဆုတ်ခွာသွားတယ်လို့ PDF ခေါင်းဆောင်ဘိုးအိုင်စီကပြောပါတယ်
ကမချန်နေပြစ်ပါတယ်ကဝိုင်းတယ်ကဒါကဒါတခြားလို့ဝါတယ်ခင်ဗျဒီနေ့ကလာရဘူးဒီနေ့ကြတော့သူကသူစကန်းကိုထိုင်စကန်းပါရှိရဲ့ရဲရောဖြစ်သားရောရောက်မှာရှိတော့သူကအကုန်လုံးဖတ်ကြည့်လို့ရပြီတော့အဲ့ဒီဘယ်နဲ့ကဘူးတော့ဆက်ပါတယ်ဒီလိုပဲကြည့်ရပါဗျာ
အခုဆိုရင်ချင်းတွင်းမြေအနောက်ဘက်စကိုင်းတိုင်းနဲ့မကွေးတိုင်းအဆက်ကဆလင်းကြီးမြို့နယ်ဂျဒက်ကျေးရွာကို PDF တပ်ဖွဲ့တွေသိမ်းပိုက်လိုက်ပြီးအနီးဝန်းကျင်ကျေးရွာတွေကစစ်ဘေးဒုက္ခသည်တွေလည်းသူတို့ရဲ့ကျေးရွာတွေကိုပြန်လည်ဝင်ရောက်လာကြပြီဖြစ်ပါတယ်ခင်ဗျာ
ကိုခင်မောင်ဆိုမြင့်ပါရှင်စကိုင်းတိုင်းတပင်းမြို့ကဝန်ထမ်းတွေကိုတော့ရေဦးကိုပြောင်းရွှေ့ဖို့စစ်ကောင်စီကညွှန်ကြားထားပြီးရေဦးမှလည်းလုံခြုံရေးတင်းကျပ်ထားပါတယ်တပင်းရေဦးကားလမမှာစစ်ကောင်စီတပ်တွေတက်ဆွဲထားတဲ့အတွက်လမ်းတလျှောက်ကျေးရွာတွေကဒေသခံ1000နီးပါးလည်းတင်းရှောင်နေရပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုကိုရဲမုံပြောပြပေးပါမယ်ရှင်
စစ်ကောင်စီကရေဦးမြို့ဝင်မျိုးထွက်ကိုတင်းကျပ်ထားပြီးဘုံခုခြင်းနဲ့တဲအကအရန်လုပ်သူတွေကိုတားမြစ်နေတယ်လို့မျိုးကန်တွေကပြောပါတယ်။ရေဦးနဲ့တိတ်မဝေးတဲ့အနောက်တောင်ဘက်ကဒီပင်းရင်မျိုးမှာလဲတာဝန်ထမ်းဆောင်နေတဲ့ဝန်ထမ်းတွေကိုစစ်ကောင်စီကရေဦးမြို့ကိုပြောင်းရွှေ့ခိုင်းနေတယ်လို့လည်းပြောပါတယ်။ဒီပင်းရင်မျိုးထဲမှာစစ်ကောင်စီတပ်ကလွဲလို့အခြားဝန်ထမ်းတွေမရှိတော့ဘူးလို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။ဒါအပြင်ဒီဝန်ထမ်းတွေပြောင်းရွှေ့ဖို့အတွက်ဒီပဲရင်ရေဦးလမ်းပိုင်းကိုစစ်ကောင်စီဘက်ကလုံခြုံရေးယူထားတယ်လို့လည်းဒီပဲရင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့အတော်ဝင်ရှိသူတို့ကအခုလိုပြောပါတယ်
။အဓိကတော့ဗောလေသူဝန်ထမ်းတွေပေါ့ဒီပဲရင်ကိုသူခွာတော့မယ်ထုတ်တော့မယ်လို့ပြောတော့သူတို့ဝန်ထမ်းတွေကိုသူတို့လည်းလုံခြုံရေးမပေးနိုင်တော့ဘူးသူတို့တဖန်ပြင်တော့ပါဗျာလေ။ဆွဲဆွဲတာရှိတယ်ပြဆွဲတာရှိသေးတယ်အဲ့ဒီဟိုပေါ့အဓိကတော့သူတို့ဟောပဲစီဗင်းကဒါန်တော့ပဲလေ။နိုင်ငံတော်နဲ့တော်တော်များများဟိုဒီလိုအလုံးလုံးမပေးနိုင်တော့ဘူး။နိုင်ငံလို့စီဗင်းနဲ့သူတို့ကြီးကြ။အဲသူတို့လမ်းလမ်းရုံးကြီးတော့ဟိုသူကယူဘက်ကိုထွက်ပြေးနေတာလေ
။ရေဦးမြို့ကိုတင်းရှောင်နေတဲ့ဝန်ထမ်းအချို့ကိုကာကွယ်ရေးတပ်ဖွဲ့တွေကဖမ်းဆီးရမိတာရှိပြီးပြည်သူ့လုံခြုံရေးအဖွဲ့အစည်းအနန်ကလုံထုံးလုံနီးနဲ့အညီတရားစွဲဆိုသွားမယ်လို့လည်းဆိုပါရယ်။ဖန်စီရမိတဲ့ဝန်ထမ်းတွေပြောစကားအရစစ်ကောင်စီတပ်ဟာဝန်ထမ်းအင်အားကလူတွေကိုညာရင်းချင်းပြောင်းရွှေ့ဖို့အမိန်ပေးစေခိုင်းခဲ့တယ်လို့လည်းကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ရေဦးမြို့ဟာခရိုင်မြို့ဖြစ်တဲ့အတွက်ဒီပင်းရင်ကနေရေဦးမြို့ကိုပြောင်းရွှေ့နေကြတာဖြစ်ပြီးဒီပင်းရေဦးလမ်းပိုက်မှာစစ်တပ်က၄နေရာခွဲပြီးတပ်ဆွဲထားတာပါ။စစ်တပ်ကတပ်ဆွဲထားတဲ့အတွက်အနီးအနားကဒေသခံ1000နီးပါးဟာစစ်ဘေးတိမ်းရှောင်နေရတယ်လို့ဒေသခံတူကအခုလိုပြောပါတယ်
။သူတို့ကဒီပင်းရင်ရေဦးလမ်းပေါ်အပိုင်းအထောင်ချထားလို့တက်ဆွဲထားလို့ဒီကတပင်းကြီးကိုကြားမှာလေမူးလုံးဟိုပြီးရှိရအဲ့မှာတက်ဆွဲထားတက်ဆွဲထားတော့အဲ့နာပတ်ချလဲရွာလဲနေလို့မရတော့ဘူးအဲ့နာပတ်ချလဲရလက်လက်ကြီးနဲ့ထူရဆင်မလွတ်တော့အောင်ဆွဲထားတော့လက်လက်ကြီးထူမအောင်လဲကြောက်တယ်ခြေကောင်းဆုံးမအောင်လဲကြောက်တယ်ဒီရွာကိုလူကြီးတစ်ထောင်လုံးထားပါတော့နော်တပင်းကြီးတော့က3ရွာလူကြီးက5ရွာလို့10ရွာ
ရေဦးမြို့မှာလည်းမြို့ဝင်မြို့ထွက်တွေကိုတင်းကျပ်စွာစစ်ဆေးနေပြီးမြို့ထဲမှာဘုံခိုခြင်းတူးရာတွေအပြင်တဲအိတ်တွေကာရင်ထားတဲ့နေအိမ်တွေကိုစစ်ကောင်စီဘက်ကလာရောက်တားမြစ်တာတွေရှိတယ်လို့ကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့ရေဦးမြို့ကန်တူးကအခုလိုပြောပါဗျာ
ကျွန်တော်တို့ဒီမှာအချိန်များတော့တကယ်ထွက်ခွာတယ်ဆိုတော့လမ်းကြိုးတွေပြည်တယ်မြို့ပြင်ကိုဘောနော့ဖော်မယ်ဆိုလို့ရှိရင်ဒီနေ့ထုတ်ပြန်မလို့ပြောလို့ဆိုတော့နော်ဒီခုရှင်နေမပြီးရတော့လို့ရှင်ကျွန်တော်ကမပြည့်ရဲ့အိမ်မှာကြိုက်တယ်ဆိုတော့ဒီကွာဖို့ပြတ်သူအောင်အထုတ်နဲ့အပြင်လခံလို့အထုတ်မရှိနေရပါဘူးထုတ်ပြီးကြွားရရှိနေရှင်ဒီအိမ်ကိုပြန်ဝင်ဖို့မပြေဘူးဒီကောင်ကတော့တောင်းတခါကျတော့ဒီမှာဘုန်းခုချင်းတူးကြလို့ရှင်ကိုယ်ရင်းချင်းလုံးကတော့တကယ်မတော်နိုင်တဲ့တူပေါ့လေဒီသေးတယ်ကလည်းခါရတယ်တေးမကရဘူးသေးချတဲ့အိမ်ကိုပြန်ကြိုက်သွားတယ်ပေါ့
မျိုးပြင်ထွက်တဲ့သူတွေကိုမှက်ပုံတင်စစ်ဆေးတာအပြင်ကြီးရွာတွေကနေမျိုးပေါ်လာရောက်သူတွေကိုလည်းတင်းကျပ်စွာစစ်ဆေးနေတယ်လို့ဒေသခံတွေကပြောပါတယ်ခရိုင်မျိုးဖြစ်တဲ့ရေဦးမျိုးဟာစကိုင်းတိုင်းထဲမှာဆက်သွယ်ရေးအတွက်အဓိကကြတဲ့မျိုးသမျိုးဖြစ်ပြီးဒဇယ်ရေဦးတပည့်ရင်ချောင်းဦးစားတဲ့မျိုးတွေအတွက်အချက်အချာကြတဲ့မျိုးသမျိုးဖြစ်ပါတယ်စစ်တပ်ဟာရေဦးမျိုးပေါ်မှာလုံခြုံရေးတင်းကျပ်စွာချထားပြီးလေချောင်းကနေသင့်လက်နက်ဖြည့်တင်းနေတယ်လို့မျိုးတွေကအထက်မြင့်အဆောက်အုံတွေမှာဝင်ရောက်တက်ဆွဲထားတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ
တဆက်ထဲမှာပဲမြောက်ပိုင်းမဟာမိတ်အဖွဲ့တွေရဲ့ရှမ်းမြောက်ထိုးစစ်တွေကစပြီးမြန်မာပြည်နှံပုံမှုခြေပြန့်လာတဲ့လက်နက်ကင်တိုက်ပွဲတွေမြို့သိမ်းတိုက်ပွဲတွေဟာအခိုင်အမာရှိတယ်လို့ယူဆကြတဲ့စစ်ကောင်စီအာဏာကိုလှုပ်ခတ်လာပြီးလို့လေ့လာသူတချို့ကသုံးသပ်ကြပါတယ်ဒါပေမဲ့လည်းစစ်ကောင်စီအနေနဲ့မြန်မာအများစုရှိတဲ့နေရာကိုထိန်းထားနိုင်သရွေ့တိုင်းပြည်ကိုထိန်းထားနိုင်မဲ့သဘောရှိတယ်လို့လည်းယူဆကြပါတယ်။ကိုငိမ့်ချန်အေးစုစည်းတင်ပြထားပါတယ်ရှင
်။မြန်မာဆက်အနာရှင်တော်လိုင်းကြီးတမိုင်းကြောင်တလျှောက်မှာအများစုကပျောက်ကြားစစ်ပြူဟာသုံးပြီးလက်နက်လူသူအင်အားကြီးတဲ့စစ်တပ်ကိုခုခံကြလေရှိတာပါ။ရှမ်းမြောက်မှာမြောက်ပိုင်းမဟာမိတ်ညီနောင်သုံးဖွဲ့ကစလိုက်တဲ့2029စစ်စင်ရေးကနေစပြီးနိုင်ငံတော်ကစစ်ရေးအရှိန်ပြစ်တင်မှုတွေကတော့ပျောက်ကြားစနစ်မဟုတ်တော့ပဲထိုးစစ်အများပြားချိန်ခိုက်ဆင်နွှဲလာနိုင်တဲ့နည်းမျဉ်းစိုးမိုးမှုတိုက်ပွဲဖော်ဆောင်တာတွေဖြစ်လာပါတယ်ဒါဟာ2021ခုနှစ်အနာသိမ့်ပြီးနောက်ပိုင်းစစ်တပ်အတွက်အကြီးဆုံးစိန်ခေါ်မှုဖြစ်နေတယ်လို့တန်တမာနေနဲ့လေလာသူတွေကသုံးသပ်နေကြပါတယ်။ဒါအပြင်2021အနာသိမ့်ပြီးနောက်ပိုင်းကနေအခုလက်တလောထိုးစစ်တွေမတိုင်ခင်အချိန်ချင်းနိုင်ငံတကာတန်တမာနေအပါအဝင်လေလာသူအများစုကဒီစစ်တပ်နဲ့လက်နက်ကင်တော်လိုင်းရေးအင်အားစုတွေကြားအခြေအနေကရှေ့မတိုးနမဆုပ်အနေထားနဲ့ကာလရှည်ကြာပဋိပက္ခတွေဆက်ဖြစ်နေမယ်လို့အရင်မြမသမိုင်းဖြစ်စဉ်တွေကိုကြည့်ပြီးသုံးသပ်ကြလိမ့်ရှိပါတယ်။တချိန်ချိန်မှာတော့စစ်တပ်နဲ့တော်လိုင်းအင်အားစုတွေဟာနိုင်ငံရေးစပွဲဝိုင်းမှာဖြေရှားမှာပဲဆိုပြီးရိုးရိုးအတွင်းနဲ့ရှုမြင်ကြလိမ့်ရှိတာပါဒါဟာမျက်မှောက်ဖြစ်စဉ်ကိုတည်ချာလေ့လာပြီးသုံးသပ်ထားချက်မဟုတ်တဲ့မှားယွင်းတဲ့ယူဆချက်လို့2029ဆက်စပ်ရေးစတင်ခဲ့တဲ့အောက်တိုဘာလကုန်ကနအူးမှာကလေးကအာရှပစိဖိတ်ဒေသစစ်ဖက်နဲ့လုံခြုံရေးအဖြစ်ပြုလေ့လာသုံးသပ်ပြီးအန်တိုနီဒေးဗစ်ကအေရှာတိုင်းစ်မှာသုံးသပ်ခဲ့ပါတယ်ဩစတြေးလျအမျိုးသားတက်ကတူကအရှိတောင်အရှာရေးရာလေ့လာသူဟန်တန်မတ်စတန်ကတော့တိုင်းသားလက်နက်ကိုင်အဖွဲ့အပါဝင်ဆက်လက်ရှိစစ်ကြေးအင်အားစုတွေရဲ့ထိုးစစ်တွေကလေ့လာသုံးသပ်နေကြသူတွေကိုလှုပ်လှုပ်ခက်ခက်ဖြစ်သွားစေတယ်လို့နိုဝင်ဘာ14ရက်နေ့က Simpson Center ရဲ့ online ဆွေးနွေးပွဲမှာထည့်သွင်းဆွေးနွေးသွားပါတယ
် have certainly rattled analysts and sort of alerted us
to the dunya nikon tip dunya khon da ma mho tip le lo sa ra ri ga a ge khat tu ri ko te cha box ton lou se ye bi si so ya ha a sin la na le tha ra the po bi a ne nai ji shi de so ra ko chano ro ko a che pe pya ta lai da lo chano tin ma de myama mu wa ra ri ne pat te bi te yau a so ya ko a chan pe ni de tu ri te yau nai ngan ga chwan chin tu ri si ko le အလားတူအသိအမှတ်ပြုသုံးသပ်မှုမျိုးကျေပြန့်လာဖို့မျှော်လင့်ပါတယ်
။ဝါနဲ့ရှမ်းပြည်နယ်တွေမှာဖြစ်ပျက်နေတာတွေကိုတိုက်ရိုက်ဝင်ရောက်ဆွတ်ဖက်ဖို့တရုတ်ဘက်ကဆန္ဒရှိဖို့ရတယ်လို့လဲမတ်စတန်ကသုံးသပ်ပြီးအခုလက်တလောတရုတ်ဘက်ကနိုင်ငံသားကြီးနဲ့လုံခြုံရေးဆိုင်ရာထိတ်တန့်အရာရှိတွေမိဘတော်ကိုစတိုက်လွတ်ခဲ့တာနဲ့မြန်မာဗချမ်းနေဆက်မှာဖြစ်နေတဲ့ရာဇဝတ်မှုတွေကိုတိုက်ဖြတ်ဖို့တရုတ်လုံခြုံရေးတပ်ဖွဲ့တွေမြန်မာမျိုးပေါ်ဆင်လွတ်ခဲ့တာကိုသူကဥပမာပေးပါတယ်။လေလာသူတူဖြစ်တဲ့ဟောင်ကောင်တက္ကသိုလ်ကတွဲဘက်ပါမောက်ခဒေါက်တာအန်စင်ဟန်ကတော့မြောက်ပိုင်းမှာမိတ်ဖွဲ့တွေရဲ့ထိုးစစ်ဟာစစ်ကောင်စီအတွက်အားသင့်စရာဖြစ်ခဲ့ပြီးရှမ်းပြည်မြောက်ပိုင်းမှာတပ်တွေပြန်စုစည်းနိုင်မှုတခြားဒေသကတပ်တွေကိုဆွတ်ထုတ်ရတာမျိုးလုပ်ရတော့မယ်လို့ AFP မှာနိုဝင်ဘာအစောပိုင်းမှာသုံးသပ်ထားပါတယ်။ဒါပေမဲ့စစ်တပ်ဟာမြန်မာအများစုရှိတဲ့နေရာကိုထိန်းထားနိုင်ရင်တော့သူအာနာဆက်ထိန်းထားနိုင်ဦးမယ်အနေထားလို့သူကယူဆပါတယ
် so in some ways periodically the military does
တနည်းပြောရရင်အခါအားလျော်ဆိုတာစစ်တပ်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့မျိုးစုံကိုရှုံးတယ်ဆိုတာခင်ဗျားတို့သိတဲ့အတိုင်းအမကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာဖြစ်နေတာပါဒါပေမဲ့အဲ့ဒါကတနိုင်ငံလုံးအတိုင်းအတာနဲ့ရှုံးနေပြီလို့တော့ပြောလို့မရသေးပါဘူးဗမာအများစုရှိတဲ့အလဲပိုင်းဒေသတွေကိုထိန်းထားနိုင်သေးပြီတော့သူတို့ရဲ့ထိန်းချုပ်မှု ဟာအတိုင်းအတာတစ်ခုအထိလုံခြုံနေဦးမဲ့သဘောပါ
။မြောက်ပိုင်းအဖွဲ့တွေရဲ့ထိုးစစ်အနိမရှိမှန်းချက်ကသူတို့ပိုင်ဆိုင်နေလို့ယူဆတဲ့တရားနေရာတစ်ခုမှာသူတို့ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုထိမ့်သိမ်းထားဖို့လို့ဒေါက်တာဟန်ကပုံသက်ပြီးတော့ဒီဖွဲ့တွေမှာလက်ရည်ချညာနိုင်တဲ့အခြေအနေတော့မရှိဘူးလို့သူကဆိုပါတယ်။တစ်ဖက်မှာတော့မြမပြည်အခြေစိုက်တန်တမန်အတိုင်းဝိုင်းကလက်ရှိအခြေအနေဟာအနာသိမ့်ပြီးနောက်ပိုင်းစစ်တပ်ရဲ့အင်အားအနည်းဆုံးအချိန်ဖြစ်တယ်လို့ရိုက်တာသတင်းမှာဒီအပိုင်းနဲ့သုံးသပ်ထားပါတယ်။ဒါပေမဲ့စစ်ကောင်စီဘက်မှာအင်အားနည်းနေပြီးနေမျိုးတွေပိုးလက်လွတ်ဆုံးရှုံးရနိုင်ပေမဲ့လက်နက်ကင်တပ်ဖွဲ့တွေအားလုံးပြိုကျလူနီးပါးဖြစ်နိုင်ခြေကအလံဝေးသေးတယ်လို့တန်တမန်တွေကသုံးသပ်ကြတယ်ဆိုပါတယ်။တရုတ်နိုင်ငံရဲ့စစ်ကောင်စီကြားဆက်ဆံရေးကလည်းတက်မာနေတယ်လို့နိုင်ငံတကာတန်တမန်တွေကသုံးသပ်နေပြီးညီနောင်မဟာမိတ်သုံးဖွဲ့ဥဆောင်တဲ့ရှမ်းမြောက်ထိုးစစ်ဟာတရုတ်ကသာစန့်ကျင်ကန့်ကွက်ခဲ့မယ်ဆိုရင်လုံဆောင်နိုင်မှာမဟုတ်ဘူးလို့လည်းတန်တမန်တွေကသုံးသပ်ပါတယ်။ဟောင်ကောင်တက်ကတော့ဒေါက်တာဟန်ရဲ့ AFP သတင်းမှာပြောဆိုထားချက်ကတော့တရုတ်နဲ့နေဆက်ကုံသွင်းမှုကရပ်တန့်သွားပြီးအချိန်တွေပြန်ကောင်းဖို့စောင့်နေုံပဲရှိတော်တယ်လို့ဆိုပြီးတရုတ်ရဲ့ယူမန်းချက်ကြီးလာတဲ့ကမ္ဘာတကွင်းလန်ဒစင် BI စီမံကိန်းတွေကိုတက်ရောက်နိုင်တယ်လို့သုံးသပ်ပါတယ
် If Myanmar does not have domestic instability then
တကယ်လို့မြန်မာနိုင်ငံမှာပြည်တွင်းမတည်ငြိမ်ဘူးဆိုရင် BI စီမံကိန်းတွေအကြောင်းပြောနေလို့ဘာအကျိုးရှိအောင်မလဲပြောချင်တာကပြည်တွင်းတည်ငြိမ်မှုမရှိရင်တည်ငြိမ်တဲ့စီးပွားဆက်ဆံရေးမရှိနိုင်တယ်လို့အခြေခံအဆောက်အုံနဲ့စီးပွားရေးကဏ္ဍတွေမှာရင်းနှီးမြှုပ်နှံမှုမလုပ်နိုင်ပါဘူ
းဩစတြေးလျအမျိုးသားတက်သူကလေလာသူ Hunter Mustang ကတော့လူအများယူဆထားကြတဲ့တရုတ်နိုင်ငံကနေဆက်တည်ငြိမ်လိုလားတဲ့ဆိုတာပါရင်းနဲ့ယူဆချက်လို့ရှုမြင်ပါတယ
် No I think there's a common misconception that China wants stability across
တရုတ်ကသူခိုင်းတယ်လို့လုပ်ပြီးအကွဲကွဲအပြားပြားဖြစ်နေတဲ့နိုင်ငံမျိုးကိုလိုရှိတာပါတခြားအိမ်ကြီးချင်းနိုင်ငံတွေမှာလည်းသူတို့အဲ့ဒီလိုကျင့်သုံးပါတယ်တခြားနိုင်ငံကိုလွှမ်းမိုးဖို့အတွက်သူ့အကျိုးစီးပွားကိုဆောင်ရွက်မဲ့လက်ဝေကံတွေထားဖို့လိုရှိပါတယ်ညီညွတ်ပြည်ဒီမိုကရေစီစနစ်ကျင့်သုံးတဲ့မြန်မာနိုင်ငံကိုမလိုချင်ပါဘူးအနောက်ဒီမိုကရေစီနိုင်ငံတွေနဲ့မဟာမိတ်မလုံနိုင်မဲ့ကွဲပြားပြီးအားနည်းတဲ့နိုင်ငံမျိုးကိုပိုလိုချင်နေပါတယ
်မြို့သားဒီမိုကရေစီဖွဲ့ချုပ်ဆွေးနွေးခင်မှာလည်းကောင်းမွန်ခဲ့တဲ့တရုတ်နိုင်ငံရဲ့ဆက်ဆံရေးကိုသူကဥပမာပေးပြီးတကယ်တော့ဒီမိုကရေစီမြန်မာနိုင်ငံကသာတရုတ်နိုင်ငံအတွက်ပိုးကြီးမားတဲ့အတိုင်းအတာထိအကျိုးရှိစေမယ်လို့ထောက်ပြပါတယ်စစ်ဆိုရကသာသူ့ရဲ့စီးပွားရေးနဲ့လုံခြုံရေးအကျိုးစီးပွားကိုအနိုင်ဖြစ်စေချောင်းတရုတ်အနေနဲ့ပိုးပြီးလှင်လင်းပြင်းပြင်းနဲ့တည်လာခဲ့ရင်အနာသိစစ်တပ်ဆက်ပြီးတိုက်ပွဲဝင်နိုင်မဲ့အနေအထားကိုကန့်သတ်ဖို့မျှော်လင့်ရတယ်လို့ Hunter Mustang ကသုံးသပ်ပြီးဒါကသာရေရှည်မှာတရုတ်ရဲ့အကျိုးစီးပွားကိုအကျိုးပြုမယ်လို့ယူဆကြောင်း Simpson Center ရဲ့ online ဆွေးနွေးပွဲမှာပြောခဲ့ပါတယ်။ရှစ်တောင်အာရှစီးရေးလူမျိုးရေးလှိလာသူ Anthony Davis ရဲ့မြမနွေဦးတော်လိုင်းရေးပေါ် Asia Times မှာအော်တိုဘာလကောင်ကခြုံငုံသုံးသပ်ထားချက်မှာတော့ဂျေးလက်ဒေတာအခြေပြုတော်လန်ပုံကံမှုကနေစတင်ခဲ့တဲ့မြမနွေဦးတော်လိုင်းရေးဟာဖြူးရင်းမမှန်နဲ့ပြောင်းလဲလာနေပြီးမြမောက်မှာတော့တော်လိုင်းအင်အားစုတွေဘက်ကမြုပ်ပြမှာပါတဖြည်းဖြည်းနဲ့အသာစီးရလာပြီးဆိုတဲ့လာရကိုပြနေတယ်လို့သုံးသပ်ထားပါတယ်မြန်မာနိုင်ငံကမြို့နယ်339ကနေ့စဉ်ပဋိပက္ခတွေကိုစောင့်ကြည့်လေ့လာသူနောက်တိုင်းထောင်လိုင်းရေးလေ့လာသူတူကိုကိုးကားပြီး Asia Times ရဲ့ရေးသားချက်မှာတော့အဓိကပဋိပက္ခတွေဖြစ်နေတဲ့စကိုင်းတိုင်းဒေသကြီးထဲမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF စစ်စင်ရေးတွေရဲ့30ရာခိုင်နှုန်းလောက်ဟာမြို့ပြအခြေပြုဖြစ်လာနေပြီးဒါဟာနှစ်ဆန်းပိုင်းက20ရာခိုင်နှုန်းပဲရှိခဲ့ရာကနေမြင့်တက်လာတာလို့ဆိုပါတယ်မကွေးတိုင်းထဲမှာဆိုရင်2023ခုနှစ်စက်တင်ဘာလထဲမှာတိုက်ခိုက်မှုတွေရဲ့28ရာခိုင်နှုန်းကမြို့ပေါ်တွေမှာဖြစ်လာပါတယ်။2023ခုနှစ်ရဲ့စစ်ရေးအပြောင်းအလဲတွေဟာတော်လိုင်းရေးပထမနှစ်နှစ်တာကာလထက်ပုံမရှင်းလင်းပြတ်သားလာကအာဏာသိမ်းစစ်ကောင်စီဟာနေပြည်တော်မှာသာအခိုင်အမာရှိနေပြီးတော်လိုင်းရေးအင်အားစုတွေဘက်ကနိုင်ငံတော်ဝန်မြို့ပြတွေအထိပုံမစိုးမိုးလာနိုင်မဲ့နေထားဖြစ်လာနေတယ်လို့နိုင်ငံတကာလေ့လာသူတွေကသုံးသပ်နေကြပါတယ်ခင်ဗျာ။
အသေးချာမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေညှော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်းလွတ်လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
အ
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင် View American အတန်ရ2023ခုနှစ်နိုဝင်ဘာလ16ရက်ခြားသာပြည်နေမနက်ခင်းအစီအစဉ်တွေကိုလိုင်းတိုမီတာ3249တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့ Gen Z အကစားအစီအစဉ်တို့ကိုနောက်ပိုင်းမှာနားဆင်ကြရပါမယ်ရှင်အခုအရေးဆုံးတော့ Editor နဲ့ဆွေးနွေးခန်းအစီအစဉ်ကိုတင်ပြပါမယ်တရုတ်နယ်စပ်ဖြစ်တဲ့ရှမ်းမြောက်ဒေသမှာညီနောင်၃ပါတီတိုက်ခိုက်မှုတွေဖြစ်နေချိန်စစ်ကောင်စီဟာကာလွန်အစည်းအဝေးခေါ်ယူပြီးတိုင်းပြည်ပြိုကွဲနိုင်ခြင်းရှိနေလို့သူတို့ကိုပြည်သူလူထုထောက်ခံချဖို့သမ္မတဦးမြင့်စွေကပြောကြားခဲ့ပါတယ်တိုင်းပြည်ပြိုကွဲနိုင်တဲ့အခြေအနေတကယ်ရှိနေပါသလားဒီသတင်းပတ်အဲဒီတန်းနဲ့ဆွေးနွေးခန့်အစီအစဉ်မှာဥကျော်စံတာကိုမမျှသစီအောင်ကမေးမြန်းဆွေးနွေးထားပါတယ်ရှင်
မင်္ဂလာပါဦးကျော်စန္ဒရှင
်မင်္ဂလာပါညစဉ
်ဒီတစ်ပတ်မှာလည်းဒီအရေးကြီးနေတဲ့မြမရေးကိုပဲဆက်ပြီးတော့ဆွေးနွေးချင်ပါတယ်ပြီးခဲ့တဲ့ကာလုံအစည်းအဝေးမှာယာယီသမရဦးမြင့်စွေကအခုလိုပေါ့နော်ဒီတိုက်ခိုက်မှုတွေဟာနိုင်ငံတော်ကိုအစိတ်စိတ်မှောင်မှောင်ကွဲသွားစေနိုင်တယ်လို့သတိပေးပြောဆိုခဲ့ပြီးတော့ဟိုပြည်သူလူထုအနေနဲ့တက်မတော်ကိုထောက်ခံကြဖို့လဲသူကတိုက်တွန်းခဲ့ပါတယ်ဒီပေါ်ဘလို့သဘောရပါလဲ
ပထမဆုံးကာလုံကောက်ဝေးနဲ့လုံရေးကောင်စီရဲ့အစည်းအဝေးခေါ်ရဆိုရတိုင်းပြည်ချင်းတဲ့အရေးကြီးနေမှာခေါ်တာဖြစ်ပါတယ်ဆိုတာဒီအစည်းအဝေးခေါ်ရတဲ့ဆိုရတိုင်းပြည်မှာအခုဖြစ်နေတာတဲ့အရေးကြီးတဲ့အခြေအနေဖြစ်တယ်အဲ့ဒီအစည်းအဝေးမှာမှသူရဲ့သမ္မတကဒါတိုင်းပြည်ကစိတ်စိတ်မှမှကွဲသွားနိုင်တယ်ဆိုတော့ဒါပို့ပြီးတော့အရေးကြီးရဆိုတာ highlight လုပ်ပြတာပေါ့လေဒါဘာလို့ဖြစ်လိုက်လဲဆိုတော့တစ်ချိန်တည်းမှာစစ်ကောင်စီရဲ့ပြောခွင့်ရကအရှင်းမြောက်မှာသူတို့ခေါ်ပေါ်လေဒါတောင်းကျမ်းသူတွေသဘုံတွေကသိမ်းထားနိုင်ဆိုမဟုတ်ပါဘူးသူတို့ကပြန်သိမ်းနိုင်ပါတယ်ဟိုဘက်ကလူတွေဝါဒဖြန့်ကျင်တာဖြစ်ပါတယ်တို့တော့သူတို့ဟာပေးတဲ့ view ဟာကိုခဏတက်ပြီးတော့ဒါဝါဒဖြန့်ဖို့တပ်ပုံရဲတော့ဖြစ်တယ်ဆိုတော့ဒါတွေဟာဘယ်လို့မှမဖြစ်နိုင်ဘူးသမရကိုယ်တိုင်ကတိုင်းပြည်ချင်းပြိုကွဲထန်လို့ဝန်ခံထားပြီဆိုတာသိပေါ်လွင်သွားပါတယ်ဆိုတော့သူတို့အေးသာနေဆိုတာမဟုတ်ဘူးဆိုတာပေါ်နေပါတယ်ဒုတိယတစ်ချက်ပြောချင်တာကတော့သမရကတိုင်းပြည်ချင်းနဲ့ပြိုကွဲမယ်လို့ပြောတယ်သူတို့တွေဟာကိုစိုးရိမ်နေဆိုတော့ကောင်းတဲ့လက္ခဏာလို့ကျွန်တော်ထင်ပါတယ်သို့တော်လည်းပဲအဲ့မပြိုကွဲအောင်သူတို့ကိုထောက်ခံအားပေးရဆိုတော့ပြည်သူကသူတို့တွေထောက်ခံမှာလားပြဿနာဖြစ်လာတာကသူတို့အာဏာသိမ်းတာကိုပြည်သူမထောက်ခံလို့လမ်းပေါ်ထွက်ပြီးတော့ညဉ့်ညံ့သောဆန္ဒပြရတယ်အဲ့ဒါသူတို့ကအင်အားနဲ့နှိကွတ်တယ်ပြစ်ခတ်တယ်ဆိုတော့အဲ့ဒါကြောင့်ဒီလက်နက်ကင်တော်လှန်ရေးအင်အားပူပြီးတော့ကြည်လာတာဖြစ်ပါတယ်ဆိုတော့သူတို့ကိုထောက်ခံခြင်းအပြင်တကိစ္စညင်သက်သွားနိုင်စရာအကြောင်းသိမရှိဘူးလို့ထင်ပါတယ်ဆိုသူတို့တကယ်ဖြစ်စင်တာကတော့ peaceful resolution ခေါ်တာပေါ့ညီညံ့စွာဖြစ်စင်ကိုစဉ်းစားရမှာဖြစ်ပါတယ်။တိုင်းပြည်ချင်းနဲ့ပြိုကွဲနိုင်တယ်ကျွန်တော်ညီညံ့စွာဖြစ်စင်ဖို့ကြိုးပမ်းမယ်ထောက်ခံပါဆိုရင်တော့ညီညံ့စွာဖြစ်စင်ကြွေးကြော်စံနဲ့သူတို့ပြည်သူလူထုထောက်ခံမှုကိုပြောရဆိုရင်တော့ပြည်သူတွေအများကြီးထောက်ခံနိုင်မယ်လို့ထင်ပါတယ်ကျွန်တော်စဉ်းစားမိရပေါ့လေစကား
။အဲ့တော့ဒီတကယ်တမ်းလက်တွေ့အခြေအနေတွေကိုဘယ်လိုသုံးသပ်မိပါလဲ
။လက်တွေ့အခြေအနေကဆိုးနေပါတယ်အဲ့ဒါကြောင့်လည်းသမနာကတော့တိုင်းပြည်ပြိုကွဲရမယ်လို့သူတို့ပြောတာကိုသူတို့ကိုယ်တိုင်အစီဆုံးပေါ်သူတို့ကိုယ်တိုင်တိုက်နေတဲ့လူတွေဆိုတော့အကြမ်းပြင်းကျွန်တော်နားလည်းလောက်ပြောမယ်ဆိုတော့တန်နေမြေဟိုတုန်းကအရှိဘက်ကမ်းမှာတိုင်နေရကြတယ်ပေါ့လေအခုအရှိဘက်ကမ်းနေမှာဒီအနောက်ဖက်အထိတိုက်ပွဲတွေကျပြန့်လာပြီဆိုတာအဲ့တွေ့ရပါတယ်အများကြီးသူတို့တွေကအရှိမြောက်ကခြေကုပ်တွေယူထားနိုင်ပြီဖြစ်တယ်နောက်အခုနောက်ဆုံးသတင်းဆိုရခိုင်ဘက်မှာလည်းပဲရဲစခန်းတွေစစ်ကောင်စီရဲစခန်းတွေကိုအေကဝင်းဖိန်းတာတွေပါတွေလာလူသွားပါပဲချင်းဘက်မှာလည်းပဲလူပဲဖြစ်တယ်အိန္ဒိယနေဆက်မှာလည်းပဲဘကတပ်တွေကပြန်သိမ်းသွားတာဖြစ်တယ်နောက်တောင်ပိုင်းမှာလည်းပဲ KNPB right go swim မျိုးတွေတိုက်ပွဲတွေပြင်းလာပြီဆိုတော့နိုင်ငံအနှက်မှာပဲတော်လေးတိုက်ပွဲတွေပြင်းပြင်းဖြစ်နေတော့မှန်ပါပဲတိုင်းပြည်ချင်းတွေပြိုကွဲတော့မလားဆိုတာစစ်ကောင်စီဘက်ကစိုးရင်လိုပဲစိုးရင်တော့အခြေအနေလို့ပြောရင်ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအဲ့တော့ဒီအခုတိုက်နေကြတဲ့အင်အားစုတွေပေါ့သူတို့ရဲ့ရေရှည်ရည်မှန်းချက်ကောအားလုံးတူညီပါလား
အဲ့ဒါမေခွန်ထုတ်စရာပဲတကယ်တော့အခုလောလောဆယ်မှာသူတို့ရဲ့လောလောဆယ်ရည်မှန်းချက်ကတော့စစ်ကောင်စီရဲ့တပြည်လုံးကတော်လှန်ရေးအင်အားစုတွေကစစ်ကောင်စီကိုဖြုတ်ချရေးပေါ့စစ်ကောင်စီအုပ်စုမှုကိုဆန့်ကျင်ရေးဖြစ်တယ်ဒီအဆင့်မှာတော့သူတို့တိုက်ကြမှာပဲဒီအဆင့်ကတော့သူတို့တူညီတယ်ဒါပေမဲ့ဒီအလုံးမှာဘာလို့မလဲဆိုတာနဲ့ပတ်သက်ပြီးတော့သူတို့အခြေခံတူညီမှုကတော့ Federal Democracy ပြည်ထောင်စုထူထောင်မယ် Democracy ပြည်ထောင်စုဟုတ်ပါပြီဒါပေမဲ့ Federal ဆိုတာပုံစံအမျိုးမျိုးရှိတယ်အဓိကအဖြစ်ကတော့ဘ ਹੁ နဲ့ပြည်နယ်တွေဒေသတွေဆိုကြပါစို့အဲ့ဒီဟာတို့အာဏာဘယ်လိုခွဲဝေရမလဲ Distribution of Power ့ဟိုကအများကြီးချုပ်ကန်ထားတဲ့ပုံစံမျိုး centralize အခုဆိုရင်အများကြီး centralize ဖြစ်တယ်ဟိုကအများကြီးချုပ်ကန်ပြီးတော့ဟိုလူတွေကအာနာဆိုတာစာရွက်ပေါ်မှာရှိပြီးဘာမှမရှိတဲ့အာနာကိုဒေတာမှာရွေးကောက်ပွဲနိုင်တာတော့ကိုတို့အစိုးရကိုတို့မခန့်နဲ့အဲ့ဒါမျိုးစကားရအများကြီးပြတ်တန်တယ်ရှိပါဆိုတော့ဒီဟာတွေမှာကြတော့ဘလောက်ကြီးကြီးလဲလဲညှိနှိုင်းနိုင်ကြမလဲဆိုတာအထူးစဉ်းစားစရာဖြစ်ပါတယ်တကယ်လို့ညှိညွတ်နိုင်တယ် example ညှိညွတ်နိုင်တယ်ဆိုရင်တော့ပြောစရာမရှိပါဘူးအဲ့ဆိုပြည်ထောင်စုပြုခွင့်စရာမရှိဘူးလို့ထင်ပါတယ်အဲ့ဆိုရင်တော့အခုလောလောဆယ်မှာတော့အဲ့ဒါကိုအတိအကျယတိပြပြောဖို့ခက်တယ်လို့ထင်ပါတယ်
အဲ့တော့ဒီ federation ပေါ့နော် federal ပြည်ထောင်စုအဓိပ္ပာယ်ကိုဘယ်လိုဖွင့်ဆိုပါမလဲ
federal ဆိုတာအဲ့ဒါပါပဲ federal ဆိုတာအတိုင်းပြည်ကိုခွဲထားတဲ့အစိပ်ပိုင်းတွေအဲ့ဒါကို federating unit လို့ခေါ်တယ် federal အထက်မှာပါဝင်တဲ့အစိပ်ပိုင်းတွေအဲ့ဒီအစိပ်ပိုင်းတွေကိုအကုန်လုံးစုပေါင်းပြီးတော့ဘ ਹੁ အစိုးရဒီမှာသူအထုတ်ချာနာကိုအနှင်းထားတယ်အဲ့ဒါကိုတော့မှဘ ਹੁ အစိုးရနဲ့ဒီ federating unit နဲ့အကြားမှာပါဝါကိုခွဲဝေတယ်ခွဲဝေတာအဓိကအဖြစ်က constitution ရဖွဲ့စည်းပုံဥပဒေမှာခွဲထားတယ်။များသောအားဖြင့်လောက်တာကတော့ schedule American ရ schedule ခါပေါ့ English ရ schedule ပေါ့လေ။အဲ့ဇယားနဲ့ခွဲထားတယ်။ဘို federal ဆိုရလက်ထက်မှာရှိတဲ့အနာရီဟာဘယ်ဟာဘယ်ဟိုလုပ်ပါ။ဥပမာဖြင့်နိုင်ငံခြားဆက်ဆံရေးတိုင်းပြည်ကာကွယ်ရေးအစားရိုက်ကျင်းနှံလုပ်ငန်းဥပမာဖြင့်ဗန္ဒာရေးဆိုတဲ့ဖြင့်အဲ့ဒါတွေကြတော့သလုလက်ထက်မှာထားတယ်ဆိုပြီးနေအစိုးရလက်ထက်မှာကြတော့ဗဲအာဏာတွေထားပါဆိုပြီးတော့ဇယားတွေခွဲပြီးတော့ဘ ਹੁ ကကင်တဲ့အာဏာပြီးနေတွေ federal units တွေကင်ရမယ်အာဏာတွေခွဲထားတဲ့ federal မှာအဲ့လိုလုပ်ပါတယ်ဆိုတော့တိုင်းနိုင်ငံမတူဘူးတချို့မှာကြတော့ဘ ਹੁ လက်ထက်မှာနည်းနည်းများတယ်ပြီးနေလက်ထက်မှာများတာရှိတယ်ဆိုတဲ့ဖြင့်အမျိုးမျိုးခွဲထားတယ်ဆိုတော့ federal ဆိုတာအဓိကပြန်ပြောရရင် federating units နဲ့ဘ ਹੁ ဆွာကြမှာအာဏာကိုဖွဲ့စည်းပုံအရတိကျခွဲထားတာဖြစ်ပါတယ်သဘောတူညီကသဘောတူညီချရတာပေါ့လေဒီတိုင်းခွဲရမယ်ဆိုတော့အဲ့ဒါ federal ရဲ့သဘောပါပဲဘို့ထုတ်ကမသိမရှိပါဘူ
းဒီမှာတခုသိချင်တာ federation federal ပြည်ထောင်စုနဲ့ confederation ဘာကွာခြားပါတလဲရှင်းပြပေး
တယ်တချို့က confederate ဆိုပြီးတော့ confederation လိုချင်ကြတယ်မြန်မာပြည်မှာလောလောဆယ်တည်မယ်ဆိုရင်တော့ဝပေါ့လေ UWS ဝတ်တပ်ဖွဲ့ကသူတို့ဝပြည်နယ်ဟာသူတို့စစ်တပ်လည်းကိုယ်ပိုင်ရှိတယ်မြန်မာနိုင်ငံအစိုးရအချုပ်အခြာလောက်မှာပြေဝရှိလို့မခေါ်နိုင်ဘူးဆိုတော့သူတို့နင်းကျင်တဲ့အစီပိုင်းလောက်ကိုအနာအစီပိုင်းလောက်ကိုဘဟုဆက်စီမှာအထားတဲ့သဘောဖြစ်တယ်ဆိုတော့အဲ့ဒါကိုကြည့်ပြီးတော့တချို့တိုင်းရင်းသားတွေကအားကြကြတယ်ငါတို့လည်းပဲလိုပဲလုပ်မယ်သူတို့ကလွတ်လပ်ခွင့်အတော်လေးရှိတယ်အဲ့ဒါ confederation ကိုမပြောပြခင်ဝပ်ပြီးတန်စုရဲ့ဒီလိုအခြေအနေဖြစ်လာတော့အင်ကျွန်တော်ပြောချင်တယ်ဒီဟိုထောက်နိုင်ရေးဥခင်ညွန်းတို့လက်ထက်တုန်းကပေါ့စစ်ထောက်နိုင်ရေးတွေနဲ့လုပ်ခဲ့တဲ့ညီညာရေးကိစ္စမှာဘာကဘာဒီဝါတို့ကိုကန်တို့ဘာတို့ညာတို့ခွဲထွက်လာပြီးတော့သူတို့တွေကိုဒီမြန်မာစစ်ထောက်လိုင်းတွေကစစ်ဆက်ပြီးတော့ခမရတို့ကခမရတို့တွေသားကိုတိုက်လို့နေတိုက်တဲ့စီးပွားရေးကိုလို့ဗမာပြည်ထဲမှာရှိနေတဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့တော့ဒီမဟာမိတ်မဖွဲ့နိုင်အဲ့ထက်မပါဝင်နဲ့ခမရတို့ကခမရစစ်ကြနေပြီဆိုနေရဆိုပြီးတော့တိုက်တော်လုခွင့်ပေးခဲ့တယ်အဲ့ဒီကရာဆက်ပြီးတော့သူတို့ကသူတို့လက်နက်နဲ့သူတို့တပ်နဲ့သူတို့မောင်းမူရင်းဆေးတို့ဘာတို့သူတိုက်တော်လုပြီးတော့ဆန်းသာကြည်ပွားလာတဲ့ဒေသတွေလို့ပြောမှဖြစ်ပါတယ်အဲ့ဒီပုံစံနဲ့ဝါဟာအဲ့လိုဖြစ်လာခဲ့တာပါဆိုတော့အခု confederate လို့ခေါ်တာကတော့စောစောကပြောခဲ့တဲ့ federal ထဲအဆင့်သာတယ် federal မှာကြတော့ဘ ਹੁ နဲ့ပြည်နယ်တွေဟာဖွဲ့စည်းပုံရအာဏာကိုအတိအကျခွဲယူထားတယ် confederate ကြတော့လွတ်လပ်တဲ့နိုင်ငံတွေကသူတို့ရဲ့ဘုံအကျိုးစီးပွားတစ်ခုအတွက်စီးပွားရေးအဖြစ်အင်အားကောင်းအောင်သူတို့မျိုးပြည်ပအန္တရာယ်ကိုစူပေါင်းကာကွယ်နိုင်အောင်စတဲ့ဘုံအကျိုးစီးပွားတစ်ခုခုအတွက်ဘ ਹੁ အာဏာတွေလွှဲအပ်ထားတယ်။သို့သော်သူတို့ဒေသရဲ့ကိုယ်ပိုင်အချုပ်ခွင့်ကိုအပြည့်အဝယူရထားကြတယ်။ Federal မှာလို့သူတို့ကသိပြီးတော့ power sharing မှာဘ ਹੁ နဲ့ဗာနဲ့ညှိယူရတဲ့သူတို့လက်ထက်မှာအများကြီးထားပြီးတော့သူတို့ရဲ့ဘုံအကျိုးစီးပွားနဲ့ကိုက်ညီမယ်ဆိုတော့ကပြောသလိုပေါ့။ဒီပါကကွေရီတို့စီးပွားနိုင်ငံတကာတဲ့ကုန်သွယ်ရေးတို့ဆက်ပြီးအဲ့လောက်ကိုပဲသူတို့ကစူးစီးထားတဲ့အင်တန်ရော့ရဲသောဖွဲ့စည်းမှုဖြစ်ပါတယ်ဒါကတော့ confederate ပေါ့လေဆိုတော့မြန်မာနိုင်ငံမှာလည်းပဲတိုင်းရင်းသားတို့ဆိုတာဝါကိုကြည့်ပြီးတော့ဝါဟာအဲ့ဒီအစီမျိုးဖြစ်နေတာပေါ့နော်အမစစ်တပ်တောင်မှဝါပြည်နယ်ထဲသွားမှဆိုခွင်တောင်းမှုများသွားတယ်ထင်ပါတယ်ဒီရင်လွတ်လပ်တော့လို့မရဘူးအဲ့ဒီဆိုတော့အဲ့လိုပုံစံမျိုးကိုအားကြရလို့ထင်ပါတယ်ဆိုတော့ဒါ federal နဲ့ confederation ကိုအရအဓိကအဲ့ဒါပါပဲ
အဲ့တော့ဒီအခုဖြစ်နေတဲ့အခြေအနေတွေမှာပြည်ပနိုင်ငံတွေကဝင်ရောက်နိုင်ကြပေါ့အထူးသဖြင့်တရုတ်နိုင်ငံအနေနဲ့ဝင်ရောက်လာနိုင်ကြရှိပါလားဘလို့သုံးသပ်နေ
ရှိပါတယ်တရုတ်ကစိတ်အရေးကြီးတဲ့ကိစ္စအခုလည်းဝင်ရောက်နေပြီပဲအခုဒီကိုကန်းနဲ့ဒီသုံးပါတီမဟာမိတ်ကစပြီးတော့တိုက်လာတာကိုနှစ်ခါတရုတ်ကမိသိမ်းပြတယ်ဆိုတာတဖြည်းဖြည်းအထောက်အထားတွေပေါ်လွင်လာပြီဖြစ်ပါတယ်ဆိုတော့သူတို့တွေရဲ့ အခုဒီ online လိမ်နေမှုပြောကြဖြန်းလုပ်ငန်းတွေဖြစ်လာတဲ့ခါမှာတရုတ်ပြည်နှစ်နာရယ်စီးပွားရေးအဖြစ်လည်းပဲဒေါ်လာဘီလီယံနဲ့ချီပြီးတော့နှစ်နာရယ်အစကတည်းကလည်းတရုတ်ကဒီကိစ္စကိုသုံးကျွမ်းကျင်သူတွေရေးကြတာတရုတ်ကဒီကိစ္စကိုနည်းနည်းလေးလူစုထားခဲ့အောင်တူတယ်သို့သော်လည်းပဲနောက်ပိုင်းမှာသူတို့နိုင်ငံနှစ်နာလာတယ်သူတို့လူမျိုးတွေနှစ်နာလာတယ်သူတို့ပြည်သူတွေဆက်ကျင်လာတယ်ကဘာမှာလည်းပဲကုန်တကယ်ရှိတဲ့နိုင်ငံဖြစ်အောင်ကြိုးပမ်းနေတဲ့တရုတ်နိုင်ငံတွေပို့ပြီးတော့သိခါကြဆင်လာတော့ဒါကိုအဓိကနှိမ်နှင်းမယ်ဆိုပြီးတော့လှုပ်တယ်လှုပ်တဲ့အခါမှာစစ်ကောင်စီကပြတ်ပြတ်သားသားမနှိမ်နှင်းဘူးအဲ့ဒီကိစ္စကိုလှုပ်နေတဲ့အထက်မှာသူတို့ခန့်ထားတဲ့လူတွေကအဓိကပါဝင်နေတယ်ဆိုပြီးတော့တချို့ကထောက်ပြကြပါတယ်အဲ့ဒါကြောင့်တရုတ်ကမင်းတို့လူပြောများဘူးလားဆိုပြီးတော့ဒီကိစ္စမှာလှုပ်ပဲတဲ့ခါမှာဟုတ်အဲ့ဒီနိုင်ငံသုံးပါတီမဟာမိတ်ကအင်အားကောင်းလာတယ်အခုနောက်ဆုံးကြားတဲ့သတင်းဆိုရင်တချို့သတင်းဌာနတွေကအတည်ပြုပြီးရေးထားပါတယ်အဲ့ဒီလောက်ကိုင်းသိကျပြန်ရဲ့လောက်ကောင်ညိုတဲ့ကိုယ်ကမှတရုတ်အထုတက်ဖွဲ့ရာကိုယ်တိုင်ဝင်ရောက်ပြီးတော့ဒီကိစ္စကိုနှင်းနှီးဖို့လှုပ်နေပြီးသို့တော်လည်းပဲတရုတ်ကတော့မြန်မာနိုင်ငံဟာပြည်ထောင်စုပြိုကွဲပြီးတော့ဖျော်ဖျက်ဖြစ်တဲ့အထိလုံးနိုင်မယ်မဟုတ်ဘူးလို့ခိုင်မာဆုံးသက်တဲ့လူတွေရှိပါတယ်ဥပမာဗာတစ်လက်တာတို့လိုကြွန့်ကျင်တဲ့သတင်းစာဆရာကြီးတွေကမြန်မာနိုင်ငံကစိတ်ပြီးတော့ဒီမိုကရေစီစစ်မှန်ပြီးတော့ဖက်ဒရယ်စစ်စစ်ဖြစ်သွားရင်လည်းပဲတရုတ်ကထိန်းနိုင်လို့ရမှာမဟုတ်တော့ဘူးနောက်ပြီးစစ်မှန်တဲ့ဖက်ဒရယ်ပုံစံမျိုးဆိုတာလည်းပဲတရုတ်ကလိုလားခြင်းမလိုလားမလို့ပြောကြတယ်ဘာကြောင့်လဲဆိုတော့တရုတ်မှာကိုနိုင်ကအဲ့ဒီလူတိုင်းရင်းသားဒီမှာကိုပိုင်ပြဋ္ဌာန်းခွင့်ဆိုတာရှိရမှာမဟုတ်ဘူးသူကအဓိကချုပ်ကင်ထားတာဖြစ်တယ်ဆိုရင်အဲ့ဒီအကြောင်းတွေကြောင့်တရုတ်ကမြန်မာနိုင်ငံကိုသိခိုင်ခိုင်မာမာကြီးနဲ့ဖြစ်စင်ဘူးလုံးဝဖျော်ဖျက်လည်းမဖြစ်စင်ဘူးအဲ့လိုနည်းနည်းပြုတ်ကွဲတာလည်းမဖြစ်စင်ဘူးခလေသူတို့လည်းမငြင်းမညွတ်ဖြစ်တော့တရုတ်ကကြားဝင်ကစားနေမယ်သူတို့အကျိုးစီးပွားအတွက်လို့ဆုံးသတ်ကြပါတယ
်တရုတ်ကတော့အင်းကြီးချင်းပေါ့လေဒီနေရာမှာဒီကိစ္စမှာပေါ့ဟိုတခြားအမေရိကန်တို့တခြားနိုင်ငံတွေရောဘယ်လိုသဘောရှိပါလဲ
တရုတ်ကဝင်လာရင်တော့အမေရိကန်ကတရုတ်ကိုအများအားစောင့်ကြည့်နေတာပါပဲအခုတော့မှတရုတ်ကအဲ့လိုလုပ်လာရဆိုရင်အမေရိကန်ကငါတို့အကျိုးစီးပွားလည်းကာကွယ်ရမယ်မြန်မာနိုင်ငံကိုတရုတ်လုံးလုံးအုပ်စိုးသွားမယ်အဖြစ်မျိုးမလို့ချင်ဘူးဒါ Asia Pacific Asia Pacific ဒေသရဲ့အလဲဘိုမှာရှိနေတဲ့မြန်မာနိုင်ငံဟာတရုတ်ဘက်ကလုံးဝပါသွားမှာပေါ့အမေရိကန်နဲ့အနောက်နိုင်ငံတွေကလုံးဝမလိုလားပါဘူး။ရောက်စိုးထိညှိပါပါပဲ။ဆိုတော့အခုပဲသူတို့ကစဉ်းစားကြည့်နေကြတယ်။အဲတရုတ်ကအခုတိုင်းပြည်ထဲမှာတိုင်းရင်းသားအင်အားစုတွေပေါ်မှာအော်ရပူပူပူပူပြီးဖြန့်လာတယ်။ဆိုတော့ NUG ရလည်းပဲတစ်ဖက်မှာအမေရိကန်နဲ့ဆက်ဆံရေးသိကောင်းနေတယ်ဒီမှာရုံးတွေပါလည်းရှိနေပေမဲ့လည်းပဲဒီမူရေးစေဝါတိုက်ဖြည့်လုပ်ငန်းတွေကိုငါတို့အားပေးတယ်။ဘာကြောင့်ဆိုတော့တရုတ်နဲ့ဂျပန်ရဲ့စိတ်မကွဲဘူးပေါ့ဒီကိစ္စမှာတော့နော်တိုက်ကြည့်ဘူးလို့ဖြစ်စီနေတယ်။ဆိုတော့စစ်ကောင်စီကိုတိုက်တဲ့အဖွဲ့ကိုတရုတ်ကမီးစိမ်းပြလိုက်တာကိုလည်းပဲ NUG ကကန့်ကွက်စရာအကြောင်းမရှိဘူး။ဒါကိုအမေရိကန်ဘက်ကစိုးရင်လည်းတချို့ကဆိုရင်အဲအမေရိကန်သူတွေဒီတွေဗမာပြည်အကြောင်းတွေ့ကြုံရှဲပညာရှင်တွေရတွေ့ပါလေတာ။ဟာဒါကိုအဓိကထားပြီးစဉ်းစားရမယ်။တရုတ်ဩဇာဆွမ်းဖို့မလောက်အောင်ငါတို့ဘယ်လိုလုပ်ရမလဲ။ဒီတိုင်းရင်းသားအင်အားစုနဲ့သူတို့ချင်းကားရမယ်။ NUG ကိုပူပြီးချင်းကားရမယ်ဆက်သဖြင့်ပြောနေရတာလည်းတွေ့ရပါလေတာ။အမေရိကန်အတွက်အဓိကကိစ္စဖြစ်ပါလေ။ထို့နည်းတူစွာပဲအာဆီယံဆိုလည်းပဲဒီကိစ္စကိုကြည့်ကြသူတို့သတိထားပြီးစောင့်ကြည့်နေရမှာဖြစ်ပါလေ။အထူးသဖြင့်ထိုင်းနိုင်ငံ၊လေဆာရှင်းကတ်နေတဲ့နိုင်ငံသူကတော့သူတို့စီမှာပဲလို့အကျိုးသက်မှုရှိလာမလဲနောက်ပြီးတော့ဒီရှေးကုတ်ကူတို့ဘာလို့ဆိုရင်ဒီမြေဆွေဝါကိစ္စနဲ့ပတ်သက်ပြီးတော့နေဆက်မှဖြစ်နေဆိုရင်ထိုင်းအတွက်လည်းပဲအထူးသတိထားစောင့်ကြည့်ရမယ်အခြေအနေဖြစ်ပါတယ်အိန္ဒိယကလည်းအလားတူဆိုပဲစောင့်ကြည့်ပါလိမ့်မယ်အထူးသဖြင့်ရခိုင်ဘက်ကိုစီမျက်နှာပြန့်လာတယ်ဆိုရင်တော့သူတို့တွေလည်းပဲအထူးစောင့်ကြည့်ရမယ်ဖြစ်တယ်လို့ထင်ပါတယ
် View American Dan ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်သူတို့ဖဲယူမှုနဲ့ line to meter တို့အပြင်ကျမတို့ view မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bemis.viewnews.com မှာလည်းကြည့်ရှုနားဆင်နိုင်ပါသေးတယ်။ view မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါသေးတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ end link ဖြစ်တဲ့ endlink.com/download ဆိုတဲ့ web browser မှာ application ရယူနိုင်ပါသေးတယ်နော်။View American တဲ့ရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်အခုတော့ဂျန်စီအစီအစဉ်အလှည့်ပါရှင်လူငယ်နဲ့အချစ်ရေးဆိုတာအမြဲတွန်တွင်းနေတတ်ပါတယ်အချစ်ကလူတစ်ယောက်ချင်းစီရဲ့ဘဝတွေမှာဘလောက်ထိအရေးကြီးပါအရေးကြီးပါတယ်အချစ်ဦးနဲ့လွဲခဲ့ချသူတွေအတွက်ရော အချစ်ဦးမို့မင်းမရသူတွေအတွက်ပါဂျန်စီဆိုတဲ့အစီအစဉ်ကနေအချစ်အချောင်းကိုသူမရဲ့ပက်ကန်ရှင်ဖြစ်တဲ့မတ်ရွှေဆုလိုက်နဲ့မတ်ခင်လေးကဆက်ပြီးတော့စကားပြောဆွေးနွေးထားပါတယ်ရှင
် Hello ဂျန်စီတို့တက်ချင်ရောက်ပြီဒီတွင်မှာလေဂျန်စီရင်းနဲ့ငဲတွန်တွင်းနေတဲ့အကြောင်းအရာလေးတစ်ခုဖြစ်တဲ့အချစ်အချောင်းကိုသူမနဲ့ဆက်ပြောကြမယ်နားထောင်ကြည့်နော်ဂျန်စီတို့ချစ်ဖူးကြတယ်ဟုတ်အဲ့တော့အချစ်ကဘယ်လောက်ထိအရေးကြီးလဲမရှိစုလိုက်ရင်ပြောပြပါအောင်နော
်ဘဝမှာအခြေရ is not everything ဆိုတာလေးကနေစပြီးတော့ပြောချင်ပါတယ်လူတယောက်ရဲ့ဘဝတစ်ခုဆိုတာဟာပေါ့နော်အခြေရငါလူမှုရနောက်တစ်ခုကဒီ financial လို့ခေါ်တဲ့ငွေရေးကြေးရေးလို့ဟာမျိုးနောက် career လို့ခေါ်တဲ့လုပ်ငန်းကိုင်ငန်းပေါ့နော်ဒီလိုမျိုးပေါ့နောက် social ပေါ့လူမှုပတ်ဝန်းကျင်ဒါတွေအများကြီးနဲ့ဟိုပေါ့တမမြတ်တာဆိုတာဖွဲ့စည်းထားတဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်ဒါလူလူဘဝဆိုတဲ့ဥစ္စာပေါ့နော်ဒါအရေးကြီးလားဆိုတော့အရေးကြီးတာပေါ့နော်ကျွန်မတို့ဖြစ်ဖို့လဲလိုတယ်ဒါပေမဲ့ဒါကဘဝတစ်ခုလုံးကြီးတော့မဟုတ်ဘူး partner ပေါ့ကိုနဲ့ကိုရဲ့ partner ဆိုတဲ့ဥစ္စာဟာနှုတ်နှစ်ဖက်မြတ်မြတ်တာတည်ဆောက်ထားတဲ့အရာဖြစ်တယ်ပေါ့နော်ခြေရေးဟာဘဝမှာအဆင်မပြေတာရဲ့အကုန်လုံးရဲ့အဖြေပါလို့သွားပြီးတော့ဟိုမျောလင့်လိုက်လို့ရှိရင်အဲ့ဒီအခြေရေးကြီးကလည်းပြိုကွဲမှာဟိုလွဲတယ်။ဘာဖြစ်လို့လဲဆိုတော့ expectation ကြီးကလည်းမြင့်သွားပြီလေ။တဘောကလုံးဝဒီအခြေအေးပေါ်မှာပဲမူတည်နေလို့ဖြစ်တာ။ဆိုတော့အခြေအေးကတော့တကဘာမဟုတ်ပါဘူးပေါ့နော်။ဒါလေးပြောချင်ပါတယ်ဟုတ
်။အခြေအူးကြောင့်အသေးကွေးနေတဲ့ဂျန်စီရှိလား။သူမကအခြေအူးကြောင့်ပြောပြမယ်နော်။
အော်ဂျန်စီဟိုပါပေါ့အတွေ့အကြုံနုနယ်တည်ရတဲ့အခါမှာဖြစ်တတ်တဲ့ဟာကဟိုဒါဟာ end of the war အာဒီလိုအချက်မျိုးနောက်တစ်ခေါက်မကြုံတော့ဘူးအဲငါဘဝမှာဒါကြီးရအကြီးဆုံးပဲနောက်တစ်ခေါက်ထပ်မလာတော့ဘူးဒီလိုလူမျိုးကငါအချက်ဆုံးသူ့ကိုထပ်ပြီးမလာတော့ဘူးဒီလိုလူမျိုးဆုံးရှုံးသွားတာနဲ့ပြီးသွားပြီပေါ့သွားပြီငါဘဝဆိုတာမျိုးဖြစ်တာအဲ့ဒီကြေကနာပေါ့ဒါဆိုပထမအဆုံးလူကြီးအကြီးချစ်လိုက်တာဆိုတော့အမှန်တော့အဲ့လိုမဟုတ်ဘူးရှင်တည်လားဟိုဒါကလည်းလေဟိုသစ္စာရဲ့မြစ်တာရဲ့ဒါကိုပြောတာမဟုတ်ပါဘူးလူတဘာဝကိုပြောပြတာဂျန်စီဆိုတာအစောကြီးပဲရှိသေးတယ်ဘဝမှာထပ်ပြီးတော့လာမဲ့အတွေ့အကြုံတွေလူတွေเนาะအတက်အကျတွေ experience တွေမှာအများကြီးရှိသေးတယ်ကဘာကြီးလိုက်ကိုချီပြီးတော့ရှိရဲ It's the world is waiting for you ဂျန်စီဆိုတာအရင်လဲစောသေးတယ်ငယ်သေးတယ်ပေါ့เนาะ energy တွေလည်းအများကြီးရှိသေးတယ်အဲ့တော့ချစ်ဖို့လည်းနောက်ထပ် energy တွေလည်းအများကြီးရှိသေးတယ်ဆိုတော့ပြောချင်တာက conclusion ကိုပေါ့နော်ဟိုစောစောစစ်စစ်မချလိုက်ပါနဲ့ဒါအချက်ဆုံးပဲဘဝမှာဒါပဲနောက်မလာတော့ဘူးလို့မတွေးပါနဲ့နောက်လဲလာအောင်ပါပါလို့ထပ်လဲချစ်လို့ရပါတယ်ပေါ့နော် end of the war မဟုတ်ပါဘူးလို့ပြောချင်ပါတယ်ဟုတ
် relationship တစ်ခုအဆင်ပြေဖို့အတွက်ဘာတွေလိုအပ်လဲဆိုတော့လည်းကြည့်ပြပေးပါဦး
relationship တစ်ခုမှာပေါ့အဆင်ပြေဖို့အတွက်ကိုဆိုလို့ရှိရင်ပေါ့နော်လူငယ်ရေးအတွက်ကိုပေါ့လူငယ်ရေးပဲဖြစ်ဖြစ်လူကြီးရေးပဲဖြစ်ဖြစ်ပါသူကဒီ compatibility လို့ခေါ်တဲ့ကိုက်ညီမှုပေါ့နော်ကိုက်ညီမှုသုံးခုရှိရမယ်လို့ပြောပါတယ်ပထမအဦးဆုံးကတော့ intellectual compatibility ရှိရမယ်လို့ပြောပါတယ် intellectual compatibility ဆိုတာဉာဏ်ကြီးရတယ်တယောက်နဲ့တယောက်ဉာဏ်ချင်းတူမရမယ်ပညာချင်းတူမရမယ်ပေါ့နော်ဒါကြီးကြီးကျယ်ကျယ်ပြောတာမဟုတ်ဘူးရှင်တကယ်ကိုနဲ့သူနဲ့ဉာဏ်ရည်ချင်းမတူဘူးဆိုလို့ရှိရင်စကားပြောရတာအဆင်မပြေတော့ကိုပြောတဲ့ဟာသူနားမလဲတခါခုအဖေတို့လည်းဆိုတော့ relationship ဆိုတာအချိန်လုံးကိုတူနကိုတဲကိုပြန်မှာထိုင်ချင်နေလို့ပြီးရမဟုတ်ဘူးတိလားသူဒါသူတို့နှစ်ယောက်ရဲ့ဘဝမှာအတူတူလဲ grow ဖြစ်သွားဖို့လိုတယ်ငါတို့နှစ်ယောက်ဘဝကိုအဆင်ပြေအောင်ဘယ်လိုလုပ်ကြမလဲဘယ်ကိုရှောက်လန်းကြမလဲဘယ်လို future ကိုပလန်မလဲဆိုတဲ့အပိုင်းတွေကတစ်ချိန်ချိန်မှာလာမယ်အဲ့ခါကြလို့ရှိရင်ဒီဟာကိုညှိဖို့အတွက်ကို intellectual compatibility မရှိရင်ကိုပြောတဲ့စကားသူနားမလဲသူပြောတဲ့စကားကိုနားမလဲနဲ့ကြက်ကြမမြဲဘူးရှင်ဆိုတော့အဲ့ဟာအရေးကြီးတယ်ဗောနော်ဒုတိယတစ်ခုကတော့ emotional compatibility လို့ခေါ်ပါemotional ဆိုတဲ့ဥစ္စာစိတ်ပိုင်းဆိုင်ရာအပြင်တယောက်နဲ့တယောက်နားလည်ဖို့ရှိဖို့လိုတယ် connection ရှိဖို့လိုတယ်ဒါတော့ of course ဒါအရေးကြီးတာကိုကိုပြောတဲ့ကိုယ့်ရဲ့ခံစားချက်ကိုသူက absorb မလုပ်နိုင်သူနားမလည်နိုင်သူခံစားချက်နဲ့ကိုယ်ခံစားချက်နဲ့ဘလို့မှမကိုက်ဘူးဆိုလို့ရှင်လဲကိုယ်သူနားလည်မှာမဟုတ်ဘူးကိုယ်ဘာတွေဖြစ်နေလဲကိုယ် feel နေကိုသူဘလို့မှကိုယ်ခံစားပေးနိုင်မှာမဟုတ်ဘူးဆိုတော့ emotional compatibility ကလည်းအရေးကြီးလို့နောက်ဆုံးတစ်ခုက physical compatibility ဖြစ်ပါတယ်ရုပ်ပိုင်းဆိုင်ရာအပြင်တယောက်နဲ့တယောက်ဆွဲဆောင်မှုမရှိဘူးဆိုလို့ရှင်ဘလို့မဖြစ်နိုင်ဘူးပေါ့နော်ဆိုတော့ကျမတို့ main key တွေစီမှာဆိုလို့ရှိရင်ပို့ပြီးတော့အဲ့ဒီဟာတွေ့ရမယ်ယောက်ျားလေးတွေကဟိုဆဆတွေ့ခြင်းတွေကသူတို့ကို physically attract မဖြစ်ရှေ့မဆက်ဘူးတွေ့ကြတယ်ယောက်ျားတွေကပြတ်တယ် main key တွေကကြတော့တခါလေကြားလို့ရှိရင် physical compatibility ကတော့ပိတ်မသေးကြအောင်ဒါပေမဲ့ဒါတစ်ဖက် partner ကကိုယ့်ဘဝကိုတော်တော်လေးကောင်းကောင်းထားနိုင်တယ်ပဲထားပါတော့ဗျနော်အဲ့လိုမျိုးပေါ့ကြည့်လိုက်လို့ရှိရင်ဒါ impression ကောင်းတယ်ပေါ့ဒါ impress ဖြစ်မိတယ်ထင်ကြီးမိတယ်ဆိုလို့ရှိရင် physical compatibility မရှိဘဲနဲ့လေ ဆက်သွားကြည့်တာမျိုးရှိတယ်เนาะ at some point မှာအဆင်မပြေတဲ့ကိစ္စဖြစ်လာမှာခါတခုနောက်တစ်ခုကတော့ sex education နဲ့ပတ်သက်လာလို့ရှိရင်အထူးသဖြင့် main ကလေးတွေမှာဒီအကြောင်းကိုသိနေနားလည်နေတာပဲအဲ main ကလေးကတခုခုဖြစ်နေတယ်လို့သိရမလားအဲဒါဒီလိုမျိုးမြင်ကြတာရှိတယ်ဆိုတော့ဒီလိုအမြင်တွေကြောင့်မို့လို့လေအာဒီအရာကိုသိဖို့စူးစမ်းတဲ့နေရာမှာ main ကလေးတွေကရှက်ရှွံ့ရတယ်ကြောက်ရတယ်လူရှိသူရှိမှာပြောမရဘူးဆိုတာမျိုးကရှိတယ်အဲသို့တော်လည်း main ကလေးနေတယ်ပဲယောက်ျားလေးနေတယ်ပဲဖြစ်ဖြစ်ဒီကိစ္စတွေကသိထားတင်ပါ
ကဲဒီတစ်ပတ်တော့ဒီလောက်ပဲเนาะနောက်ပတ်တွေမှာလည်းဂျန်စီတွေတည်ထားတဲ့အကြောင်းအရာတွေကိုပြောပြမှာမို့လို့ဆက်ဆက်ဆောင်ကြည့်ဖို့မမေ့နဲ့เนาะတတ
အခုတော့အပတ်စဉ်အားကစားအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်အင်္ဂလန်နဲ့မန်ချက်စတာယူနိုက်တက်ဂန်ဝင်ဘောလုံးသမားကြီးဆာဘော်ဘီချာတန်ရဲ့စာပနာကိုဗြိတိန်မှာတနင်္လာနေ့ကပြုလုပ်ခဲ့ပါတယ်နုဖက်ဂျိုကိုဗစ်ကတော့ကမ္ဘာအဆင့်တစ်ကစားသမားအဖြစ်နဲ့၈နှစ်မြောက်ဆန့်ကျင်တင်လိုက်ပါပြီကိုလံဘီယာပျောက်ကြားသဘောအဖွဲ့ကလီဗာပူးတိုက်စစ်မှုလူးဝစ်ဒီအက်စ်ရဲ့ဖခင်ကိုပြန်ပြီးတော့လွှတ်ပေးလိုက်ပါတယ်ဒီလိုတပတ်အတွင်းအာဂစာသတင်းတွေကိုကိုရန်နိုင်စုစည်းတင်ဆက်ထားပါတယ်ရှင
်ဒီမှာပါကျွန်တော်ရန်နိုင်ပါ view ရဲ့တပတ်အတွင်းအာဂစာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်အင်္ဂလန်နဲ့မန်ချက်စတာယူနိုက်တက်ကလည်းဘောလုံးကမာကြီးဆာဘော်ဘီချာတန်ရဲ့လာရေးခန်းတော်ကိုတနင်္လာနေ့ကမန်ချက်စတာမြို့မှာပြုလုပ်ခဲ့ပြီးတော့မန်ချက်စတာမြို့ကနေနဲ့သူ့ကိုချစ်တဲ့ဘောလုံးပရိသတ်တွေနောက်ဆုံးအနေနဲ့ဂုဏ်ပြုလှုပ်ဆက်ခဲ့ကြပါဗျ။ဘော်ဘီချာတန်ရဲ့ရုပ်လောင်းကို Old Trafford ကွင်းနဲ့ခွင်းပေးကသူ့ကိုဂုဏ်ပြုထားတဲ့ရုပ်ထုဘေးကနေဖြတ်ပြီးတော့ဒါရေးဝပြုဆူတောင်းပွဲလုပ်တဲ့မန်ချက်စတာဖျားเจ้าကိုစေဆောင်ခဲ့တာဖြစ်ပါတယ်။ဘူဘီဇူလာမွေခန္ဓာကိုတော့ဗြိတိန်ရဲ့တော်ဝင်အိရှေ့မင်းသားဝီလျံစ်မန်ယူနီပြဟောင်းဆာအလက်ဆာဂူဆန်ဥရောပဘောလုံးဖွဲ့ချုပ်အုပ်ဒါအလက်ဇန်ဒါဆာဖရင်အင်္ဂလန်နီပြဂါရက်ဆောက်ဂစ်အပါဝင်မန်ယူနဲ့အင်္ဂလန်သင်းကလက်ရှိကစားသမားတွေကစားသမားဟောင်းတွေအသင်းတာဝန်ရှိသူတွေအများပြားဂုဏ်ပြုတက်ရောက်ခဲ့ကြပါတယ်မန်ယူနဲ့အင်္ဂလန်အသင်းခေါင်းဆောင်ဟောင်းဘရန်ရော့ပ်ဆန်ကတော့ဘော်ဘီချော်တန်နဲ့ပတ်သက်ပြီးတော့သူအရင်ဆုံးအမှတ်ရမိတဲ့အကြောင်းကိုအခုလိုပြောပါတယ
် for me it started straight away in the World Cup final
when ကျွန်တော်အတွက်တော့အရင်ဆုံးသတိထားမိတာကကမ္ဘာဖလားဖိုင်နယ်ပါအဲ့ဒီကမ္ဘာဖလားမှာသူပွဲတော်တော်များများမှာခြေစွန်းပြနိုင်ခဲ့ပါတယ်ဒါပေမဲ့ကမ္ဘာဖလားကိုပိုဆွဲပြီးနောက်တစ်ချိန်1968ဥရောပဖလားဖိုင်နယ်မှာခြေစွန်းပြပြီးနိုင်လိုက်တာတွေးလိုက်ရတဲ့အချိန်မှာတော့သူဟာဘလောက်ကောင်းတဲ့ဘောလုံးသမားလဲဆိုတာကိုသိလိုက်ရတယ်။ကွင်းထဲမှာသူဘလောက်ကောင်းတယ်ဆိုတာလူတိုင်းသိကြပါတယ်။ဒါပေမဲ့ကွင်းပြင်မှာလဲလူတိုင်းကိုတလေးတစားနဲ့အချိန်ပေးဆက်ဆံပြီးတကယ့်ကိုလူကြီးလူကောင်းတယောက်ပ
ါ။အော်ချောင်းတန်းအမေရိက958ပွဲကစားပြီးတော့249ဂိုးအင်္ဂလန်တို့108ပွဲကစားပြီးတော့49ဂိုးသွင်းပေးခဲ့သူဖြစ်ပြီးတော့ပြီးခဲ့တဲ့အောက်တိုဘာလကအသက်86နှစ်အရွယ်မှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ။အင်္ဂလန်ပရီးမီယာလိဂ်ကဘောလုံးပွဲတွေမှာတော့အာဆနယ်၊လီဗာပူးနဲ့မန်ယူတို့အနိုင်ရပြီးတော့မန်စီးတီးနဲ့ချယ်ဆီတို့တင်းကျသွားခဲ့ပါတယ်။အာဆနယ်ကဘာလင်ကို3-2၊လီဗာပူးကဘရန့်ဖို့ကို3-2ရှိနဲ့နိုင်ပြီးတော့မန်ယူကတော့အင်္ဂလန်မှာလူတန်တောင်းကို2-0ရှိနဲ့ကတ်ပြီးတော့နိုင်ပါတယ်။ကိုရင်တဲ့ဘက်ကအာဆနယ်ကိုနိုင်ခဲ့တဲ့ညူကာဆယ်ကတော့ဘုံမောက်ကို2-0မရှိနဲ့ရှုံးပြီးတော့ရာသီစကလေးကချေးစွာနေတဲ့ Spurs ကလည်းအခုတစ်ပတ်မှာဝုတ်ကို2-0နဲ့ရှုံးလို့နှစ်ပွဲသက်တိုက်ရှုံးသွားခဲ့ပါတယ်။ Chelsea နဲ့ Champion Man City ပွဲမှာတော့ဂိုးတွေအပြန်အလှန်သွင်းပြီးတော့နောက်ဆုံးမှာ4ဂိုးစီတည်ကျသွားပါတယ်။ဒီဘက်မှာအသက်39နှစ်ရှိဖြစ်တဲ့ Chelsea နောက်တန်းသူ Thiago Silva ဂိုးသွင်းလို့ Premier League မှာအသက်ကြီးဆုံးဂိုးသွင်းတဲ့သူဖြစ်လာခဲ့တယ်လို့ Man City ကမလိုတော့လို့ပြီးခဲ့တဲ့ August လက Chelsea ကိုထုတ်ရောင်းခဲ့တဲ့ကိုပါမာကလည်းဒဏ်ရာရအချိန်ပို9မိနစ်မှာရတဲ့ penalty ကိုဝင်အောင်ကန်ပြီးတော့အသင်းဟောင်းဘက်ကိုခြေပါကိုသွင်းယူသွားခဲ့ပါတယ်။ဒါကြောင့်ဆက်တပွဲပြီးတဲ့အချိန်မှာ Man City က28မှတ်နဲ့ဇယားတိတ်မှာရှိနေပြီးတော့ Liverpool နဲ့ Arsenal က28မှတ်နဲ့ Spurs က26မှတ်နဲ့အဆင့်လေးနေရာမှာရှိနေပါတယ်ခင်ဗျာ။နောက်ဆုံးဘောလုံးသတင်းတွေမှာတော့ Italy မှာတော့ Serie A Champion Napoli အင်းကနီးပြ Udinese ကဆရာကိုဓာတ်ရုကနေထုတ်ပယ်လိုက်ပါတယ်။လက်ရှိချန်ပီယံနာပိုလီအသင်းဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကတန်းစင်းစုံမှာရုန်းကန်နေရတဲ့အမ်ပိုလီကိုအိမ်ကွင်းမှာတကူကိုမရှိနဲ့ရှုံးပြီးတော့အမပေးပြိုင်ပွဲ12ပွဲကစားပြီးတဲ့အချိန်မှာဇယားထိတ်ကအင်တာမီလန်နဲ့ဆယ်မှတ်အကွာနဲ့အဆင့်၄နေရာမှာရောက်နေတာကြောင့်ထုတ်ပယ်လိုက်တာဖြစ်ပါတယ်။အချိန်ထဲမှာပဲစပိန်နဲ့အာဆနယ်ကွင်းလည်ကစားသမားဟောင်းဖက်ဘရီဂတ်စ်ကိုအီလီစီးရီးဗီကာခုံမှုအသင်းကယာယီနီးပြဖြစ်နဲ့ခန့်လိုက်ပါတယ်။ အသက်36နှစ်ရှိဖြစ်တဲ့ Fabregas ဟာပြီးခဲ့တဲ့ဇူလိုင်လကမှကစားသမားဘဝကနေအနားယူခဲ့တာဖြစ်ပြီးတော့ဒါဟာသူ့အတွက်တော့အသင်းကြီးတစ်သင်းကိုပထမဆုံးအချိန်နီးပြားဖြစ်နေတာဝန်ယူရတာဖြစ်ပါတယ်ခင်ဗျာဒန်နစ်စင်းနေပြန်မှာတော့ဆော်ဗီယက်နိုင်ငံသားနိုဗာက်ဂျိုကိုဗစ်ဟာ2023ခုနှစ်ကိုကမ္ဘာအဆင့်ဖြစ်ဒန်နစ်ကစားသမားဖြစ်နေသောသနိုင်လိုက်ပြီဖြစ်ပါတယ်ဒီနိုင်ငံတူရမျိုးမှာချင်းပါနေတဲ့ ATP Tennis ပြိုင်ပွဲအခွင့်ပွဲစဉ်မှာဒန်မတ်နိုင်ငံက Holger Rune ကို6-6, 6-3နဲ့အနိုင်ရသွားပြီးတဲ့နောက်မှာသူဟာနှစ်ကုန်မှာကမ္ဘာအဆင့်တစ်ဖြစ်တဲ့ရှစ်နှစ်ကြာရပ်တည်နိုင်လိုက်တာဖြစ်ပါတယ်အခုလို2023ခုနှစ်ကိုနှစ်ကုန်အထိကမ္ဘာအဆင့်တစ်ဖြစ်နေရပ်တည်နိုင်လိုက်တဲ့အတွက်ဒါဟာ Djokovic အတွက်တော့ကမ္ဘာအဆင့်တစ်ဖြစ်နေနောက်ထပ်စံချိန်တင်လိုက်တာဖြစ်ပြီးတော့အခုဆိုရင်ရှစ်နှစ်ရှိသွားပြီဖြစ်ပါတယ်ဂျိုကိုဗစ်ကတော့အခုလိုအသက်အရွယ်မှာနှစ်ကုန်မှာကမ္ဘာအဆင့်တစ်ဖြစ်နေရပ်တည်နိုင်လိုက်တာဟာတကယ်ကိုအားအသင့်စရာဖြစ်ပြီးတော့အခုနှစ်ဟာလည်းသူ့ရဲ့တန်နစ်ကစားသမားဘဝမှာအကောင်းဆုံးနှစ်တွေကတစ်ခုဖြစ်တယ်လို့လည်းပြောလိုက်ပါတယ
် One of the best years not I wouldn't say the best but one of the best I mean the fact that I've won 3 out of 4
အကောင်းဆုံးနှစ်တွေကတစ်ခုပါအကောင်းဆုံးလို့တော့မပြောနိုင်ပါဘူးဒါပေမဲ့အကောင်းဆုံးနှစ်တွေတဲကတစ်ခုပါ Grand Slam 4ခုမှာ3ခုနိုင်ပြီးနောက်တစ်ခုမှာလည်း Final အထိရောက်ခဲ့ပါတယ်ဒီနှစ်ကအကောင်းဆုံးနှစ်မဟုတ်ပေမဲ့လည်းအကောင်းဆုံးနှစ်တွေတဲကတစ်ခုဆိုတာတော့သိကြပါတယ်
သူတို့မျိုးမှာကျင်းပနေတဲ့ ATP Tennis ပြိုင်ပွဲမှာတော့ Djokovic ဟာအစိမ်းရောင်အုပ်စုမှာပါဝင်ပြီးတော့အဲဒီအုပ်စုမှာတော့ Denmark က Holger Rune, Italy က Yannick Sinner, Greece က Stefanos Tsitsipas တို့ပါဝင်ပြီးတော့တစ်ဖက်ကအပြာရောင်အုပ်စုမှာတော့ Carlos Alcaraz, Daniil Medvedev, Alexander Zverev နဲ့ Andre Rublev တို့ပါဝင်တာဖြစ်ပါတယ်ခင်ဗျာဒီရန်ကျပါကင်ဟာကိုလံဘီယာကဒီဘာသာရေးနဲ့လူသားချင်းစာနာမှုအကူအညီပေးရေးကော်မရှင်အဖွဲ့ရဲ့ဂျာဝန်စည်းစက်အကူအညီပေးမှုနဲ့ပြန်လည်လွတ်မြောက်လာခဲ့တာဖြစ်ပါတယ်။ DSF ဖခင်ကို ELN သဘုံအဖွဲ့ကလွန်ခဲ့တဲ့သတင်းနှစ်ပတ်ကျော်ကကိုလံဘီယာနိုင်ငံရောက်ပိုင်းမှာပြန်ပြီးဆွဲသွားခဲ့တာဖြစ်ပါတယ်။စစချင်းတို့ကတော့ DS ရဲ့အဖေနဲ့အမေနှစ်ယောက်စလုံးကိုဖမ်းဆီးသွားခဲ့ပေမဲ့အမေကတော့ဖမ်းဆီးပြီးနိုင်ပိုင်းအတွက်မှာပြန်လွတ်ပေးခဲ့ပြီးတော့အဖေကိုဆက်ပြီးတော့ပြန်ပြီးဆွဲထားတာဖြစ်ပါတယ်။အဲ့လိုဖန်စီသွားတဲ့အတွက်ကိုလံဘီယာအစိုးရနဲ့အီယလန်အဖွဲ့ကြားမှလုံနေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေလည်းယာယီအဖြစ်ရပ်ဆိုင်းသွားခဲ့ပြီးတော့အခုနောက်ဆုံးမှသဘုံအဖွဲ့ဘက်ကပြန်လွှတ်ပေးလိုက်တာဖြစ်ပါတယ်။လူစတီးရဲ့ဖာဂန်ပြန်လည်လွတ်မြောက်လာတဲ့အတွက်မိသားစုတွေကလည်းဝမ်းသာနေကြပါတယ်။အီယလန်ကြောက်ကြားအဖွဲ့ကတော့လွန်ခဲ့တဲ့တစ်ပတ်လောက်ထဲကဒီရဲ့ဖာဂန်ကိုပြန်လွှတ်ပေးမယ်လို့ပြောကြားခဲ့ပြီးတော့ဒါကပါရင်းပြီးတော့ပြန်ပြီးဆွေးနွေးတာဖြစ်တယ်လို့သဘုံအဖွဲ့ပေါင်းဆောင်ကပြောကြားခဲ့ပါတယ်။
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ကြံပြန်ရတဲ့ရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါလာပြီးပြည့်စုံကြပါလေ။ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ။
VOA အစီအစဉ်လေးနဲ့ပတ်သက်ပြီးသောတာရှင်တို့နဲ့သောတာရှင်တို့အနေနဲ့ဝေဖန်အကြံပြုချဖို့ကိုလည်းဖိတ်ခေါ်လိုပါတယ်ရှင်။ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်တယ်လို့ပဲ VOA ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်။သောတာရှင်တို့ထံကဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်။အခုတော့သတင်းချင်းချုပ်ကိုပြောပြပေးမှာပါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်ပင်တို့နှစ်ဦးအမေရိကန်ပြည်ထောင်စုဆန်ဖရန်စစ္စကိုမှာတွေ့ဆုံကြပြီးအခုလိုခေါင်းဆောင်နှစ်ဦးမျက်နှာချင်းဆိုင်တွေ့ဆုံမှုဟာတစ်ဖက်နဲ့တစ်ဖက်ပိုပြီးနားလည်မှုရှိလာအောင်ဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။နှစ်ဖက်ကြားတင်းမာမှုတွေဟာပြည်ပခအဆင့်ထိမရောက်သင့်ဘူးလို့သမ္မတဘိုင်ဒန်ကပြောဆိုသလိုပဲတရုတ်သမ္မတရှီကလည်းတစ်ဖက်နဲ့တစ်ဖက်ကြောခိုင်းကြဖို့ဆိုတာနီးလမ်းမကြဘူးလို့တုံ့ပြန်ပြောဆိုပါတယ်။ဂါဇာကအကြီးဆုံးဆေးရုံ El Shifa ကိုဗုဒ္ဓဟူးနေ့အစောပိုင်းကဣသရေလတပ်တွေဝင်ရောက်စီးနင်းခဲ့ပြီးနောက်ပိုင်း Hamas အဖွဲ့ပိုင်းလက်နက်တွေထောက်လှမ်းရေးပစ္စည်းတွေနဲ့ဆက်သွယ်ရေးပစ္စည်းတွေတွေ့တယ်လို့ပြောပါတယ်။ Hamas အဖွဲ့ရဲ့ကျန်းမာရေးဝန်ကြီးဌာနဘက်ကတော့ဣသရေလစစ်တပ်ကဘာလက်နက်မှမတွေ့ဘူးလို့တုံ့ပြန်ပါတယ်။ ရှမ်းပြည်မြောက်ပိုင်းကညီနောင်မဟာမိတ်သုံးဘွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးမှာစစ်ကောင်စီစခန်းတွေကိုဇက်တိုက်သိမ်းပိုက်နေပြီးသိမ်းပိုက်နိုင်တဲ့စစ်စခန်းပေါင်း150နီးပါးအထိရှိလာပြီလို့ MNDAA ကိုကံအဖွဲ့ကထုတ်ပြန်ပါတယ်။တစ်ချိန်တည်းမှာပဲ7/7စစ်စင်ရေးလုပ်နေတဲ့ကင်းဒီပူးပေါင်းတပ်ဖွဲ့တွေဟာလွိုင်းကော်မြို့ရဲထီဝင်ရောက်ပြီးလွိုင်းကော်တက်ကတူမှာတက်ဆွဲထားတဲ့တပ်မ66လက်အောက်ခံတပ်ရင်းတွေကိုတိုက်ခိုက်ခဲ့ပါတယ်ရှင်။နောက်ဆုံးရသတင်းချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုရဲမွန်ဖြစ်ပါတယ်။ညပိုင်း9:00ကနေ10:00ထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925/32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေကြပါစေရှင်။ကျမ Thank you type ပါ။